Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်ကနေ2019ခုနှစ်ဇွန်လ16ရက်တောက်ကြနေနေတဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာပါရှင်။ကျမကခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုမဆွေမြတ်မုံနဲ့အတူချင်ညာပေးမှာပါ။American သမ္မတကိုတရားရေးပိုင်းဝင်ရောက်နှောက်ယှက်မှုတွေရှိမရှိအထူးစုံစမ်းစစ်ဆေးမှုကစုံစမ်းနေတာနဲ့ပတ်သက်ပြီးသမ္မတကသူ့ရဲ့ Twitter ကနေဝေဖန်တိုက်ခိုက်ခဲ့ပါတယ်။ဥရောပမှာအကြမ်းဖက်မှုဖြစ်ပွားနိုင်တဲ့အန်ဒီယေတွေကိုဥရောပရဲတပ်ဖွဲ့ Europol ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကတိုင်းဒေသတွေမှာလူခွင့်ရတွေအပိတ်ပင်ခံရမှုတွေရှိနေဆဲပဲလို့ New York အခြေစိုက်လူခွင့်ရအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နီ
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်မြောက်ပိုင်းပါဝင်စစ်မှတ်ဖြစ်ပွားနေတဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကကလေးငယ်တွေရဲ့ဘဝလုံခြုံရေးဟာအထူးစိုးရိမ်နေရကြောင်းမြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်ကမနေ့ကပြောကြားလိုက်ပါတယ
် I'm especially alarmed by the reported recent rise in the number of child brides amongst women and girls who fled Myanmar and live in neighboring countries.
ဒါကတော့လူခွင့်ရေးကောင်စီညီလာခံမှာမြမအရေးဆွေးနွေးသွားတာနဲ့ပတ်သက်လို့ Miss Yanhili ပြောသွားတာပါ။သတင်းအစီအစဉ်အပြည့်မှအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒီတော့တွင်မှာပဲကချင်ပြည်နယ်မှာထောင်ထဲချီတဲ့စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေဟာဆိုးရွားနေစေဖြစ်တဲ့သတင်းဆက်သွယ်မေးမြန်းခန်းကိုလည်းကြားဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာတော့ကျန်းမာရေးနဲ့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်သတင်းလွှာကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မဆုမြတ်မွန်တို့ကပြောပြပါအောင်ရှင်
။သမ္မတဒေါနယ်ထရမ့်အနေနဲ့တရားရေးပိုင်းကိုဝင်ရောက်နှောက်ယှက်ခဲ့သလားဆိုတော့ကိုအထူးစုံစမ်းစစ်ဆေးမှုကစုံစမ်းနေတာနဲ့ပတ်သက်ပြီးသမ္မတကသူ့လုပ်နေကြအတိုင်းသူ့ရဲ့ Twitter စာမျက်နှာကနေဝေဖန်တိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ရုရှားတွေနဲ့ပူးပေါင်းကြံစီတဲ့ဆိုတဲ့လောက်ကြံဇလန်းတွေကိုဖန်တီးပြီးတက်သေးလည်းမတွေ့ရောအခုတော့တရားရေးပိုင်းကိုဝင်ရောက်နှောက်ယှက်ခဲ့သလားဆိုပြီးလောက်ကြံဖန်တီးကြပြန်တယ်ဆိုပြီးသမ္မတထရမ့်ကသူ့ရဲ့ Twitter မှာကြက်သပရင်းနဲ့မနက်ပိုင်းကခက်လောင်လောင်လေးရေးသားခဲ့တာပါ။နောက်ထပ်ရေးသားတဲ့ဒုတိယစာရင်းမှာတော့သိပ်ဆိုးပြီးအငင်းပွားဝယ်လူတချို့ဥဆောင်တဲ့ American သမိုင်းမှာအကြီးအကျယ်ဆုံး online နည်းနဲ့တိုက်ခိုက်မှုကြီးကိုခင်ဗျားတို့မျက်မြင်ကိုတွေ့ကြုံရတာဖြစ်ပါတယ်လို့လည်းသမ္မတထရမ့်ကရေးခဲ့တာပါအခုလိုသမ္မတရဲ့ Twitter ကနေရေးသားချက်တွေဟာသမ္မတကိုတရားရေးဆိုင်ရာအန္တရာယ်ရှိစေနိုင်တယ်လို့သမ္မတရဲ့အထူးရှေ့နေစီသမ္မတက Twitter ကနေနောက်ဆုံးရေးသားချက်တွေနဲ့ပတ်သက်ပြီးမေးမြန်းရမှာသမ္မတအင်ဗျူလက်ထောက်ပြောခွင့်ရ Sarah Huckabee Sanders ကပြောပါတယ် James Madison Project က Mosca တော့သမ္မတကိုတရားရေးဆိုင်ရာနှောက်ယှက်မှုတွေရှိမရှိစုံစမ်းမှုတွေမှာအထူးစုံစမ်းမှု Robert Mueller အနေနဲ့အခုလိုသမ္မတရဲ့ Twitter ကနေရေးသားချက်တွေကိုနောက်ဆက်တွဲတက်တည်အထောက်ထားတွေအနေနဲ့တုံ့လာနိုင်ပွဲရှိတယ်လို့လည်းပြောပါတယ်သမ္မတ Trump ကသူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn နဲ့ American နိုင်ငံဆိုင်ရာရုရှားသမ္မတကြီးချဆက်နွယ်မှုပေါ်စုံစမ်းမှုတွေအဆုံးသတ်ရေးပြောဆိုခဲ့သလားဆိုတဲ့အပေါ်မှာအထူးစုံစမ်းမှုကရေးပါတဲ့ American အမျိုးသားလုံခြုံရေးတာဝန်ရှိသူတွေကိုတွေ့ဆုံမေးမြန်းမယ်လို့ဗုဒ္ဓဘူးနဲ့နှောင်းပိုင်းမှာသတင်းစာကြီးတချို့ကရေးသားခဲ့မှုပေါ်သမ္မတ Trump ကတုံ့ပြန်ခဲ့တာဖြစ်ပါတယ်
American ပြည်ထောင်စုမှာဗုဒ္ဓဘူးနေတော့ကတနက်နဲ့ပြစ်ခံခဲ့ရတဲ့ Republican လွှတ်တော်အမတ် Steve Scalise ရဲ့အခြေအနေဟာစိုးရင်ရပါမယ်စိတ်ဓာတ်ခိုင်မာသူဖြစ်တာကြောင့်အဆင်ပြေပါလိမ့်မယ်လို့ Washington မြို့တော်ကစေယုံမှာသတင်းသွားမိခဲ့တဲ့သမ္မတ Donald Trump ကပြောပါတယ်မြို့တော် Washington နဲ့မဝေးတဲ့ Virginia ပြည်နယ်ကကစားကွင်းတစ်ခုထဲမှာလွှတ်တော်အမတ် Scalise နဲ့တခြား Republican လွှတ်တော်အမတ်တချို့ Baseball ကစားနည်းလေးချက်နေစဉ်မှာတနက်သမားတယောက်ရဲ့ပြစ်ခတ်မှုကိုခံခဲ့ရတာပါ Rifle G ဟာအမတ် Scalise ရဲ့ဘဲဘက်တင်ပစုံနားကိုထိပြီးတော့အရိုးတွေကျိုးသွားတဲ့အတွက်ကိုရင်းအင်ကအစိတ်အပိုင်းတွေထိခိုက်ကအလွန်မင်းသွေးထွက်ခဲ့တယ်လို့သူတက်ရောက်ကုသနေတဲ့ဆေးရုံကပြောပါတယ်။ခွဲစိတ်မှု၃ချိန်လုပ်ထားပြီးမြဲနောက်ထပ်ခွဲစိတ်မှုတွေထပ်လုပ်ဖို့လိုလိမ့်မယ်လို့လည်းဆေးရုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမတ်အများစုရဲ့စော်အေးမှုဖြစ်တဲ့ Steve Scalise ဟာအောက်လွှတ်တော်မှာတတိယရာထူးအကြီးဆုံးလွှတ်တော်အမတ်ဖြစ်ပါတယ်။ Republican အမတ်တွေနဲ့ Democrat အမတ်တွေကြားရန်မုံငွေအတွက်နှစ်စဉ်ကစားတဲ့ Baseball ပွဲအတွက်လေ့ကျင့်နေစဉ်မှာအသက်66နှစ်အရွယ်တနက်သမားရဲ့ပြစ်ခတ်မှုကိုခံခဲ့ရတာပါ။အဲ့ဒီတနက်သမားကတော့မြို့တော်ရဲရဲလက်ချက်နဲ့တေဆုံးခဲ့ပါတယ်။1909ခုနှစ်ထဲကနှစ်စဉ်ရန်မုံငွေရှာကျင်းပလာတဲ့ပါတီကြီးနှစ်ခုကလွှတ်တော်အမတ်တွေရဲ့ Baseball ပွဲကိုတော့ Washington မြို့တော်က National Park Baseball ကွင်းမှာအခုအသံလွှင့်နေချိန်မှာပဲစတင်နေပါတယ်ရှင်။
ပြည်ခဲ့တဲ့လဝါရှင်တန် DC ကဆန္ဒပြပွဲမှာဆန္ဒပြသူတွေကိုကိုထိလျောက်စော်ကားမှုနဲ့တူရကီသမ္မတရဲ့ကိုရန်တော်ရဲ့အပါအဝင်လူပေါင်း18ယောက်ကိုတရားဆွဲဆိုလိုက်တယ်လို့ DC မြို့တော်အရာရှိတွေကချက်တပရိနေမှာပြောပါတယ်ဖမ်းဆီးထားသူက4ဦးရှိပြီးကြံသူတွေကတော့အခုထိဖမ်းမမိသေးပါဘူးတူရကီသမ္မတကြီးရဲ့ဝါရှင်တန် DC နေအိမ်နားမှာရုံးရင်းဆန်ခတ်ဖြစ်ပွားချိန်ကဆန္ဒပြသူတွေကအကန့်ကြောက်ခံရတာအရိုက်ခံခဲ့ရတာကိုရပ်ယူထားတဲ့ဗီဒီယိုကွေကိုရဲတွေကစစ်ဆေးခဲ့တာဖြစ်ပြီးတလောက်လောက်ကြတဲ့ဒီစုံစမ်းမှုနဲ့ပတ်သက်ပြီးရဲချုပ်နဲ့မြို့တော်ဝန်တို့ကလင်းစာရှင်းလင်းပွဲပြုလုပ်ရမှာအခုလိုကြေညာလိုက်တာပါအခင်းဖြစ်ပွားချိန်ကတူရကီသမ္မတရစ်ဆက်တေပ်အာဒဝန်ဟာအနာဂတ်ကားထဲမှာထိုင်နေတာပါဒီတိုက်ခိုက်မှုမှာမစ္စတာအာဒဝန်ကိုဆွဲချက်တင်ဖို့အတွက်စုံစမ်းစစ်ဆေးသူတွေစီမှာလုံလောက်တဲ့တပ်တွေအထောက်အထားတွေမရှိတယ်လို့သမ္မတအာဒဝန်အင်းနဲ့ရာဇဝတ်ပြမှုတစုံတရာကျူးလွန်မှုရှိတယ်ဆိုတဲ့အချက်နဲ့တစုံတရာတော့မရှိပါဘူးလို့ DC ရဲချုပ်က VOA ကိုပြောပါတယ်ဖောင်ရန်နဲ့ထုတ်ပြန်မှုနဲ့ပတ်သက်ပြီးနိုင်ငံရေးအရာရောဥပဒေကြောင်းအရပါတုံ့ပြန်သွားဖို့အတွက်လှုပ်ဆောင်မယ်လို့တူရကီသမ္မတကချက်တပရိမြင့်နေမှာပြောကြောင်း CNN ကပြောပါတယ်အဒီကေဦးမှာဒဏ်ရာသူက9ဦးရှိပါတယ်တနင်္လာရှိသူနှုတ်ကိုမေလ16ရက်အခင်းဖြစ်ပွားနေ့မှာဖမ်းဆီးခဲ့တာဖြစ်ပြီးဇွန်လ14ရက်မှာ Virginia ကတူနဲ့ New Jersey ကတူကိုဖမ်းပါတယ်ဒီထဲမှာ12ယောက်ကတူရကီနိုင်ငံသားတွေဖြစ်ပြီးနောက်2ယောက်ကတော့ကနေဒါနိုင်ငံသားတွေလို့ရဲချုပ်ကပြောပါတယ်
ဥရောပမှာဂျီဟာဝါဒီလူငယ်တွေအထူးသဖြင့်အမျိုးသမီးငယ်တွေကတဦးချင်းစီအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့ကြိုးစားလာကြတယ်လို့ဥရောပရဲတပ်ဖွဲ့ယူရိုပိုရဲ့အစီရင်ခံစာတစ်ထဲမှာဖော်ပြထားပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကနေဂျီဟာဝါဒီအကြမ်းဖက်သမား918ယောက်ကိုပြီးခဲ့တဲ့နှစ်အတွင်းဖမ်းဆီးနိုင်ခဲ့ပြီးဒါဟာ2014ခုနှစ်ကဖမ်းဆီးခဲ့တဲ့အရေးအတွက်ရဲ့နှစ်ဆနီးပါးများလာတာဖြစ်တယ်လို့ကြာသပတေးနေ့ကထုတ်ပြန်တဲ့ဒီဥရောပသမဂ္ဂတွင်အကြမ်းဖက်ဝါဒအခြေအနေနဲ့ရှေ့အလားအလာအစီရင်ခံစာထဲမှဖော်ပြထားပါတယ်။2016ခုနှစ်အတွင်းဖမ်းဆီးခဲ့သူ3ပုံတပုံလောက်ဟာအသက်25နှစ်အောက်တွေဖြစ်ကြပြီးတော့4ယောက်မှတယောက်ကတော့အမျိုးသမီးတွေဖြစ်ကြပါတယ်။EU နိုင်ငံတွေအတွက်အဓိကချင်းချောက်ရန်ကတော့ဆီးရီးယားနဲ့အီရတ်နိုင်ငံစစ်ပွဲတွေမှာတိုက်ခိုက်ပြီးဥရောပကိုပြန်လာကြသူဂျီဟတ်ဝါဒီတွေဖြစ်ပါတယ်။တိုက်ပွဲတွေအတွင်းမှာဖောက်ခွဲရေးပစ္စည်းတွေကိုအဝေးထိန်း drone ယာဉ်တွေသုံးတိုက်ခိုက်တာမျိုးဥရောပမှာလည်းအတူတူလှုပ်လာမှာကိုတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်။ဂျီဟတ်ဝါဒီတွေရဲ့အကြမ်းဖက်ရန်ကိုနှိမ်နှင်းနိုင်ဖို့အတွက်နိုင်ငံတစ်ခုနဲ့တစ်ခုကြားသတင်းအချက်အလက်တွေမျှဝေကြဖို့ပို့ပြီးအရေးတကြီးလိုအပ်လာတယ်လို့ EU ခေါင်းဆောင်တွေကပြောကြပါတယ်။ဂျီဟတ်ဝါဒီအဖွဲ့တွေဟာလူမှုကွန်ရက်တွေသုံးပြီးသူတို့ရဲ့သတင်းစကားဖြန့်ဝေဖို့နဲ့လူတွေကိုစီယုံသိမ်းသွင်းမှုလုပ်တဲ့နေရာမှာပို့ပြီးတော့လည်းအဆင်မြင့်လာတယ်လို့ယူရိုပိုရဲ့အစီရင်ခံစာထဲမှာပြောထားပါတယ်။ဆီးရီးယားမှာ IS စစ်သွေးကြွတွေထိန်းချုပ်ထားတဲ့နေရာတွေလက်လွတ်ဆုံးရှုံးနေချိန်မှာ IS တွေနဲ့ပူးပေါင်းတိုက်ဖို့ဆီးရီးယားကိုတွားတဲ့ဂျီဟတ်ဝါဒီတွေနှဲသွားပေမဲ့ဥရောပဘက်ကိုပြန်လာကြသူတွေဆီးရီးယားနိုင်ငံတဲကိုမဝင်နိုင်လို့ဥရောပဘက်လှည့်လာသူတွေရဲ့ရန်ကြီးမားလာနေတယ်လို့ဥရောပရဲတပ်ဖွဲ့ယူရိုပိုကကြာသပတေးကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။
Your American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းလုပ်ငန်းရှင်တွေပေါ်ဆောင်နေပေမဲ့တိုင်းသက်ဒေသတချို့မှာတော့တိုက်ပွဲတွေအရှိန်မြင့်ဖြစ်ပွားစေဖြစ်ပြီးဒီဒေသတွေကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပိတ်ပင်ခံနေရဆဲပဲလို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးတစ်ခုဖြစ်တဲ့ Human Rights Watch ကကြေညာနေမှာပြောပါတယ်။27ရာစုပင်လုံညီလာခံဒုတိယကြိမ်ကျင်းပပြီးမှာပဲကချင်ပြည်နယ်တနိုင်းမြို့နယ်တဝက်ဒီလာစမ်းပိုင်းကစပြီးမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ AKA တို့ကြားတိုက်ပွဲတွေအပြင်းထန်ပြန်ပြီးဖြစ်ပွားနေတာပါ။ပဋိပက္ခမှာပါဝင်နေတဲ့မြန်မာတပ်မတော်ရောတိုင်းဒေသလက်နက်ကိုင်အဖွဲ့စည်းတွေကနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးအပြစ်မဲ့အရဲသားတွေကိုအကာအကွယ်ပေးဖို့အတွက်လည်းအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။ဒါပြန်တိုက်ပွဲတွေကြာပြင့်မိနေတဲ့ဒုက္ခသည်တွေတိုက်ပွဲကြောင့်ထိခိုက်ဒဏ်ရာရတဲ့အရဲသားတွေရှိနေပြီးစစ်ပွဲတွေကြောင့်ဘေးဒုက္ခရောက်နေသူတွေအတွက်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုအတွက်အခက်အခဲတွေရှိနေတယ်လို့လည်းပြောပါတယ်။ဒီလိုအပ်သူတွေကိုအကူအညီအများဆုံးရအောင်အစိုးရအနေနဲ့ဆောင်ရွက်ပေးဖို့နဲ့မြန်မာတပ်မတော်ရောပဋိပက္ခမှာပါဝင်နေတဲ့လက်နက်ကန်အဖွဲ့တွေကနိုင်ငံတကာဥပဒေတွေကိုလေးစားပြီးအရဲသားပြည်သူတွေကိုအကာအကွယ်ပေးဖို့လည်းတိုက်တွန်းခဲ့ပါတယ်။
ပါကစ္စတန်နိုင်ငံမှာတရုတ်ဆောင်တွေတရွဲ့ပြန်ပေးဆွဲခံခဲ့ရပြီးတော့ IS စစ်တွေကြတွေနောက်ပိုင်းမှာတပ်ပစ်လိုက်တယ်လို့ဆိုတဲ့သတင်းတွေကြောင့်နိုင်ငံထဲမှာအလုံးလုံးနေကြတဲ့တရုတ်လူမျိုးထောင်နဲ့ချီရဲ့လုံခြုံရေးတင်းကျပ်ဖို့ပါကစ္စတန်အစိုးရကဆောင်ရွက်နေပါတယ်။ပြန်ပေးဆွဲခံသွားရတဲ့တရုတ်ဆောင်တွေကိုနိုင်ငံရဲ့အနောက်တောင်ပိုင်းဘလူချီစတန်နယ်မှာ IS ကိုတစ်ဆာခံသူလို့မတင်ကားသူတွေကတတ်လိုက်တဲ့ဆို လို့ဆိုပြီးတဲ့နောက်မှာတော့တရုတ်လူမျိုးတွေရဲ့အသွားအလာကိုစောင့်ကြည့်ဖို့အတွက်တပ်ဖွဲ့ဝင်ထောင်ချီပါတဲ့ရဲတပ်ဖွဲ့ဖွဲ့စည်းမယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်တရုတ်နဲ့ပါကစ္စတန်နှစ်နိုင်ငံလုံးအတွက်အကျိုးရှိမဲ့စီးပွားရေးစီမံကိန်းကြီးတွေရဲ့လုံခြုံရေးအတွက်စိုးရိမ်စရာဖြစ်နေတာကြောင့်ပါကစ္စတန်အစိုးရကအခုလိုဆောင်ရွက်တာဖြစ်ပါတယ်
ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့နှစ်ပတ်လည်ပြည်သက်တွေနဲ့ရုပ်တံကအမေးဖြေတဲ့ထုတ်လွှင့်ဆွေးနွေးခန်းမှာတမန်ပြည်သူတွေကြားစိုးရိမ်မှုတွေနဲ့ပြည်ထောင်တိုင်းကိုရုရှားထိတ်တန်းခေါင်းဆောင်ဘက်လောက်လေးလေးဆဆဆောင်ရွက်တယ်ဆိုတာပြတယ်ပြပွဲတစ်ခုဖြစ်ပါတယ်ဒီနိုင်ငံလုံးတိုင်းတာနဲ့ကြိုတင်စစ်ဆင်မှုအပြည့်ရှိတဲ့ဒီပြပွဲဟာတန်တင်းထွားတဲ့မိကွန်းတွေတီးတန့်ရွေးကောက်ခေါ်ထားသူနဲ့တာညီငွေပွဲတွေ့ရတာပါဒါပေမဲ့ဒီနှစ် show မှာတော့အရင်နှစ်တွေမဟုတ်လို့မဟုတ်ပဲတယ်လီဖုန်း message နဲ့ပါမိကွန်းပြုထားတာမို့စိတ်ဝင်စားပွဲဖြစ်ခဲ့ရပါတယ
်အင်မတန်ကူးစက်နိုင်တဲ့ TB အဆုတ်ယောဂါတွေနဲ့အတူနေထိုင်တဲ့မိသားစုဝင်တွေအနေနဲ့ vitamin A ပါတဲ့အားစေးကိုတောက်သုံးရင်ယောဂါကူးစက်မှုကနေတားဆီးနိုင်တယ်လို့လေ့လာမှုတစ်ခုကတွေ့ရှိပါတယ် TB ယောဂါဖြစ်ပွားသူအများပြားဟာ vitamin A ဓာတ်လိုအပ်နေတာကိုလေ့လာချက်အသစ်ကနေပြီးတော့တွေ့ရှိခဲ့တာဖြစ်ပါတယ်ရှင်
Direct from Washington, the voice of America,
VOA. ဒေါက်ခင်မြတ်သက်နဲ့မဆုမြတ်မုံတို့ကတောက်ကြနေနေတဲ့ခင်တဲ့ရင်အစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။ပဋိပက္ခဖြစ်နေတဲ့ဒေတာတွေမှာကလင်းငယ်တွေရဲ့ဘဝလုံခြုံရေးနဲ့သူတို့အခွင့်အရေးတွေကာကွယ်ပေးဖို့မြန်မာအစိုးရအနေနဲ့အလေးထားဆောင်ရွက်ပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟင်းလီကတိုက်တွန်းလိုက်ပါတယ်။ဆူဇလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့35ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာမနေ့ကမြမအရေးဘာရီဆွေးနွေးခဲ့ကြပါသလဲဆက်ပြီးနားဆင်ပါရှင်။ဇွန်လ6ရက်နေ့ကနေ23ရက်နေ့အထိဆူဇလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့35ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကနေမက်ရှ်လာကနေဂျွန်လာအထိဖြစ်ထွန်းခဲ့တဲ့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုတင်ပြသွားပါတယ်။အထူးသဖြင့်ပြည်ရင်းစစ်အပါအဝင်ဘာသာရေးလူမျိုးရေးပဋိပက္ခတွေကြောင့်အိမ်နီးချင်းနိုင်ငံကနေဆက်တွေမှာထွက်ပြေးခိုလုံနေကြရတဲ့အရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေရဲ့ဘဝလုံခြုံရေးကင်းမဲ့နေပြီးအခြေအနေတွေဟာအတော်လေးကိုစိုးရိမ်ပွဲရာရှိနေကြောင်းရန်ဟီလီကအခုလိုပြောပါတယ
်။ I'm especially alarmed by the reported recent rise in the number of child brides amongst women and girls who fled
မြန်မာနိုင်ငံကနေအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးနေထိုင်ကြရတဲ့မိန်းကလေးငယ်တွေနဲ့အမျိုးသမီးတွေကြားမှာအရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေဟာစနီးများတွေဖြစ်ပေါင်းသင်းနေထိုင်ခြင်းခံနေကြရတာတွေတိုးလာနေတယ်ဆိုပြီးမကြသည့်မိကထွက်ပေါ်လာတဲ့သတင်းတွေနဲ့ပတ်သက်လို့လေကျမတိတ်ကိုအာအသင့်တုန်ခလုတ်မိပါတယ်ကျမတို့အလုံးသိတဲ့အတိုင်းပါပဲဒီလိုအခြေအနေမျိုးဟာအမျိုးသမီးတွေရင်ဆိုင်နေရတဲ့အကြမ်းဖက်ခံရမှုနဲ့ဆင်းရဲမွတ်တေမှုဘဝကနေရုန်းထွက်နိုင်ဖို့ကခက်ခဲစေတာဖြစ်ပါတယ်
ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနောက်ပိုင်းအစိုးရလုံခြုံရေးတပ်တွေကနယ်မြေရှင်းလင်းရေးစစ်ဆင်ရေးလုပ်ရမှာကလေးငယ်တွေကိုပါဖမ်းဆီးနှိပ်စက်ခဲ့ကြောင်းသူကပြောပါရယ်အထူးသဖြင့်ကလေးငယ်73ဦးဖမ်းဆီးခံခဲ့ရပြီးအဲ့ဒီထဲကတဦးဟာကျမ်းမာရေးကြောင့်တည်ဆုံးခဲ့တာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့တင်းထုတ်ပြန်မှုဟာဘာကြောင့်ကြန့်ကြာခဲ့တယ်လဲဆိုတာကိုသူကမေးခွန်းထုတ်ခဲ့ပါတယ်မြန်မာဆိုရကိုစလေကတော့မြန်မာနိုင်ငံမှာကလင်းငယ်တွေရဲ့အခွင့်အရေးကိုအပြည့်အဝအကာအကွယ်ပေးထားကြောင်းအခုလိုတုံ့ပြန်ခြေပါခဲ့ပါတယ
် The application of law under the Convention of the Rights of the Child applies equally to
ကလေးသူငယ်တွေရဲ့ရပိုင်ခွင့်ပြဋ္ဌာန်းချက်တွေအတိုင်းမြန်မာနိုင်ငံမှာရှိတဲ့ကလေးသူငယ်များအားလုံးကိုတာတူညီမျှခံစားခွင့်ရှိစေပါမယ်ဒီနေ့မေလကစပြီးရခိုင်ပြည်နယ်မှာထောင်ထဲချတဲ့ကလေးသူငယ်တွေကိုဝေးဖွားစင်းထုတ်ပေးခဲ့ပါတယ်။နောက်ပြီးရခိုင်ပြည်နယ်ကမွတ်စလင်ကျောင်းသူကျောင်းသားတထောင်ကျော်ကိုအခြားကျောင်းသူကျောင်းသားများနဲ့အတူစေတန်းစာမွေဖြည့်ဆို့ခွင့်ပေးခဲ့ပါတယ်။လူမှုအတိုင်းအဝိုင်းနှစ်ရစလုံးအတွက်အခြေခံစာသင်ကျောင်းပေါင်း300ပြန်လည်ပြင်ဆင်ဖွင့်လှစ်ပေးခဲ့ပါတယ်။
ဥရောပသမဂ္ဂကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းမဲ့လုပ်ငန်းစဉ်တွေမှာမြန်မာအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်ပေးဖို့တောင်းဆိုသွားပါတယ်။အလားတူစွာပဲအမေရိကန်ကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းပါဝင်အခြားတိုင်းဒေသတွေမှာလူခွင့်ရေးချိုးဖောက်မှုတွေကိုထိရောက်စွာကင်တွယ်ဖြေရှင်းပေးဖို့မြန်မာအစိုးရကိုအခုလိုတိုက်တွန်းပါတယ
်။ We are concerned by her reports of grave human rights violations and abuses against Rohingya Muslims.
ရခိုင်ပြည်နယ်မြောက်ပိုင်းက Rohingya တွေအပါအဝင်တခြားလူနည်းစုတွေဖြစ်တဲ့ကချင်နဲ့ရှမ်းတိုင်းရင်းသားတွေပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေကိုကျမတို့အထူးစိုးရိမ်ပါတယ်။ဒေသခံတွေအတွက်လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေပို့ဆောင်ခွင့်ပေးဖို့လဲမြန်မာအစိုးရကိုတိုက်တွန်းပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကို ပွင့်လင်းမြင်သာစွာစုံစမ်းစစ်ဆေးပေးဖို့လူခွင့်ရေးချုပ်ဖောက်သူတွေကိုအရေးယူဖို့နဲ့အချုပ်ဖောက်ခံရသူတွေကိုအကာအကွယ်ပေးဖို့လည်းတောင်းဆိုပါတယ
်။မစ္စရန်ဟီလီရဲ့ဆွေးနွေးချက်ထဲမှာလက်ရှိမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေကိုစစ်တပ်ဘက်ကအများဆုံးကျူးလွန်တာတွေ့ရှိရကြောင်းနဲ့ဒါကိုလည်းအစိုးရနဲ့စစ်တပ်ကသူတို့ကိုယ်ပိုင်စုံစမ်းရေးကော်မရှင်တွေဖွဲ့ပြီးစုံစမ်းကင်တွယ်နေကြောင်းထုတ်ပြန်ကြေညာခဲ့ပေမဲ့တိတာထင်ရှားတဲ့အရေးယူမှုမျိုးကိုမတွေ့ရဘူးလို့သူကပြောပါတယ်နောက်လဇူလိုင်လမှာတွားမဲ့သူ့ရဲ့လေးချိန်မြောက်မြန်မာနိုင်ငံခီးစဉ်မှာလဲမြန်မာအစိုးရဘက်ကရက်သတ်မှတ်ပေးဖို့နဲ့သူ့ရဲ့ခီးစဉ်တွင်ပူးပေါင်းဆောင်ရွက်ပေးဖို့တောင်းဆိုခဲ့ပါတယ်ရှင်အခုလိုမြန်မာလူခွင့်ရေးအခြေအနေတွေကိုကုလမှာဆွေးနွေးနေချိန်မှာပဲကချင်ပြည်နယ်တနိုင်းမြို့တဝိုက်ကနေထွက်ပြေးလာတဲ့ထောင်နဲ့ချီတဲ့စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတွေဟာဆိုးရွားနေပြီးအခုချိန်ထိနေရာထိုင်ခင်းနဲ့အစားအသောက်တွေမရရှိသေးဘူးလို့ကချင်လူမှုအဖွဲ့အစည်းတွေကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင
်အစိုးရတပ်ကနေမြေရှင်းလင်းရေးလုပ်ဖို့ရှိတာကြောင့်ဇွန်လ15ရက်နေ့နောက်ဆုံးထားပြီးကချင်ပြည်နယ်တနိုင်းမြို့နယ်ထဲမှာရှိတဲ့ရွှေနဲ့ပရင်မော်တွေကနေထွက်ခွာပေးကြဖို့ဇွန်လဇန်းပိုင်းမှာတပ်မတော်ကစာဖြန့်ဝေခဲ့တာပါအဲ့ဒီနောက်အစိုးရတပ်နဲ့ကချင် KIA တပ်တွေကြားတနိုင်းဒေသတဝိုက်ဖြစ်လာတဲ့တိုက်ပွဲတွေကြောင့်အင်ကာကားနဲ့နန်ခမ်းကောင်ရာကြေးရွာတွေကဒေသခံတွေဟာရေးပေါ်စေပီတင်းဆောင်ခဲ့ကြပါတယ်အခုဆိုရင်တနိုင်းမြို့ပေါ်နဲ့ခန်းဒီမြို့တွေဘက်ကပါထောင်ချီတဲ့စေပီဆောင်တွေထွက်ပြေးလာကြတယ်လို့ကချင်ဒေသလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေရဲ့စူပောင်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကချင်ညဉ့်ဉန်းရေးကွန်ရက်အဖွဲ့တာဝန်ခံဒေါခွန်ကြာကအခြေအနေကိုပြောပြပါတယ်
။ထွက်ပြေးလာတာကတော့မနေ့တော့ကစီးရင်အရာဆိုလို့ရှိရင်တော့တနိုင်းမြို့ပေါ်မှာတော့အတင်းတော်လေးခုနေရာမှာစုစုပေါင်းအားလုံးလောလောဆယ်ခိုနေတာတော့1500လောက်ရှိပါတယ်ရှင့်။နောက်တစ်တုပ်ကတော့ဒီခမ်းကြီးဘက်ကိုပြေးသွားတာရှိပါတယ်။ခမ်းကြီးမှာလောလောဆယ်အယောက်1000လောက်ရောက်နေပြီလို့သိရတယ်။အဲလောလောဆယ်ဒီပရင်တူးတဲ့နေရာတွေကနေပြီးတော့လာလို့ရတဲ့လမ်းကြောင်း၅ကြောင်းထဲကနေဒီလေးခုကိုဖိတ်ထားတယ်ဒိုက်ဖာဆိုတဲ့လမ်းကြောင်းတစ်ကြောင်းကိုပဲအစိုးရဖွင့်ပေးတာဖြစ်တဲ့အတွက်ကြောင့်မလို့တချို့နေရာကတော့အဲ့ဒီဒိုက်ဖာလမ်းကြောင်းကိုလာဖို့ကိုယ်ပတ်ပြီးသွားရတဲ့အခါမလိုလားအပဲနဲ့အချိန်ကြာတာရယ်ပြီးရင်တော့ခီးစင်နှောက်နေတာရယ်ဖြစ်နေပါလေရှင့်နောက်ပြဿနာတစ်ခုကဒီမနေ့ကတော့အထီမစ်တနာကနေဒီတနိုင်းသွားတဲ့လမ်းတချို့ဆုပ်ဆိုတဲ့နေရာမှာကျောင်းစာရယ်ဆန်ရယ်စီရယ်အဲ့ဒါတွေကိုတင်းတင်းတက်တက်တားမြင်လိုက်တဲ့အခါကျတော့တနိုင်းမြို့ပေါ်မှာလောလောဆယ်ဆန်တဲ့အိတ်က9000ကနေပြီး8000အထိတက်နေပြီပေါ့
ဒီလိုစစ်ဘေးဆောင်တွေတိုးလာတာကြောင့်အစိုးရတာဝန်ရှိသူတွေကအကူအညီပေးမယ်ပြောတာပဲမဲ့စစ်ဘေးဆောင်တွေအတွက်အခုချိန်ထိနေရာထိုင်ခင်းနဲ့အစားအသောက်တွေမရရှိသေးဘူးလို့ဘုကွန်ညာကပြောပါတယ
်မနေ့တော့အထိကတော့လူကယ်ပြန်ကလည်းသွားဖို့စူးစမ်းတယ်တို့တော့လည်းပဲတနိုင်းကိုမရောက်သေးဘူးပေါ့ဒီမနေ့တော့အထီးကြီးကချင်ပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ကတာဝန်ရှိတဲ့လူတွေဟာအဲ့နေရာကိုမရောက်သေးဘူးပြီးလို့ရှိရင်တော့ဒီအစိုးရဌာနကနေပြီးတော့အုပ်ချုပ်ရေးပိုင်းကနေတာဝန်ယူတယ်လို့ပြောပေမဲ့သူတို့အနေနဲ့အမှန်တကယ်အထင်ကြီးလူတွေအတွက်ကြွေးဖို့လုံလောက်စရာမရှိဘူးပေးထားတယ်လို့နေရာထိုင်ခင်းစီစဉ်ပေးမှုလည်းမရှိသေးပါဘူးရှင့်အဲ့တော့အတင်းတော်တွေရဲ့ပံ့ပိုးမှုတစ်ခုတည်းရှိပါသေးတယ်ပြီးရင်တနိုင်းဒေတာမှာတော့အရက်ပဲအဖွဲ့အစည်းတွေအင်မတန်ရှားပါးပါတယ
်တကယ်တော့သဘာဝပတ်ဝန်းကျင်ပျက်စီးမှုကိုကာကွယ်ဖို့ဆိုရင်အစိုးရကဒေတာကန်နေပေါ်အချားနီလန်းတွေနဲ့ကင်တွယ်တင့်တယ်လို့ဒေါခွန်ကြာကထောက်ပြပါတယ
်ဒီနေရာမှာတိုက်ပွဲဖြစ်ရင်ဒီလူတွေဟာအထူးရှင်ဒေရခံတွေတို့ရဲ့ကြေးရွာကိုဘယ်နှစ်နှစ်ကြာမှပြန်ရောက်နိုင်မယ်ဆိုတာမပြောနိုင်ပါဘူးရှင့်ဒါပေမဲ့တရံဇာတာနဲ့တဘာဝပတ်ဝန်းကျင်ပျက်စီးတယ်ဆိုတာအကြောင်းပြပြီးတိုက်တဲ့အခါမှာလူဦးရေ3000ဆိုတာဒါအင်မတန်များပါတယ်အကယ်၍များဒီနေရာမှာဒီတရံဇာတာထုတ်ခေါ်တာကိုတူးခေါ်တာကိုရက်ဆိုင်စီဖြစ်နေဆိုရင်3လတန်ဒီ6လတန်ဒီကောင်းကောင်းမွန်မွန်စီမံကိန်းချပြီးမှဒီလူတွေကိုတဖြည်းဖြည်းထုတ်နိုင်တယ်ဆိုရင်တော့အခုလိုလိုမျိုးမိုးရာသီသားသမီးတွေတောင်းအပ်ရမယ့်အချိန်မှာအော်အော်တောင်းနေတဲ့ဒီလိုမျိုးမောင်းထုတ်တာမျိုးမဖြစ်တင်ဘူးလို့ယူဆရတယ်ရှင့
်အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုကွန်ဆန်အောင်ကလည်းတနိုင်းမှာဖြစ်နေတဲ့ကိစ္စဟာနိုင်ငံတော်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုပါထိခိုက်စေတယ်လို့ပြောဆိုပါတယ
်ဟုတ်ကဲ့ဒီစစ်ဘေးရှောင်ဒုက္ခတဲ့အနေနဲ့ဆိုတာမလဲပါဘူးကျုပ်ကချင်ပြည်မျိုးဆိုရင်4ဘုံ2ဘုံ5ဘုံ2ဘုံမိပါတော့စစ်ဘေးရှောင်ဘဝနဲ့ဖြစ်နေကြပါတယ်အဲ့လောက်များတယ်ဆိုတော့ကျုပ်မြန်မာနိုင်ငံရဲ့ဒီမျိုးလာရင်ကြားစီနဲ့ပတ်သက်မှာတော့တကယ်ကိုချိန်ချောက်စရာတစ်ခုပါနောက်တစ်ခုကတော့အစိုးရကနေပြီးတော့တပ်မတော်တိုက်ရိုက်ပြောရပါမယ်ဘာလို့ဆိုတော့ဒီဟာတပ်မတော်ကနေပြီးတော့ကိုမသွားတိုက်လိုက်ဒီဘက်တိုက်လိုက်တိုက်မှဒီလိုပိတ်တိုက်ဒီမျိုးကတော့ဒါမဲ့ငင်းချိုင်းကိစ္စတွေမှာရောအကုန်လုံးထိခိုက်လာနိုင်တာပါဘာလို့ဆိုငင်းချိုင်းလို့ပြောမယ်ဆိုတော့ဒီလက်နဲ့ကြိုင်ချင်းငင်းချမ်းတာမဟုတ်ဘူးသူတိုင်းရင်းသားချင်းချင်းရောငင်းချမ်းဖို့လိုပါတယ
်တနိုင်းဒေသကနေလောလောဆယ်ထွက်ပြေးလာကြတဲ့စီဘီရှောင်းအင်ဂျီ230ကျော်ရှိနေပြီး တနိုင်းမြို့ပြင်ကကောင်းကြရန်ရွာမှာလေခိုးလိုနေသူတချို့ရှိကြောင်းသိရပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြပြသွားတာပါတောက်ကြနေနေခင် VOA မြန်မာပိုင်းစီစဉ်ကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်ထိုင်းနိုင်ငံဘန်ကောက်မြို့မှာမနစ်အောက်တိုဘာလကဖြစ်ခဲ့တဲ့လူကုန်ကူးမှုလူသတ်မှုစတဲ့ရာဇဝတ်မှုတွေမှာတပ်တွေအဖြစ်ဒီထွက်ဆိုရမယ့်မြန်မာနိုင်ငံကအိမ်အကူလုပ်နေတဲ့အမျိုးသမီးငယ်ကိုပထမဆုံးချိန်ဇွန်လ15ရက်နေ့ကရုံးတင်စစ်ဆေးခဲ့ပါတယ်။ကျမတို့ရဲ့သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံဘန်ကောက်မြို့နိုင်ငံသားသားတွေအများဆုံးနေထိုင်ရာစွန်ကွန်ဘက်56လမ်းကအခန်းတစ်ခုကိုထိုင်းရဲတွေကသတင်းအရဝင်ရောက်စစ်ဆေးရာကနေပစ်ခတ်မှုတွေဖြစ်ခဲ့ပြီးမြန်မာနိုင်ငံသား2ဦးပါဝင်နိုင်ငံသား5ဦးကိုဖမ်းဆီးခဲ့တာပါဒီထဲမှာအင်အကူလုံနေတဲ့မြန်မာနိုင်ငံသားအမျိုးသမီးနဲ့အတူသူမရဲ့ခင်မုန်းကိုလည်း9ရက်ကြာဖမ်းဆီးစစ်ဆေးပြီးမှပြန်လွှတ်ပေးခဲ့ပါတယ်ဒါပေမဲ့သူတို့ကိုတရားရုံးမှာထွက်ဆိုချိန်မှာလာဖို့အတွက်ထိုင်းအာဏာပိုင်တွေကအတိပေးခဲ့တာပါဇွန်လ15ရက်နေ့မှာတော့ဖမ်းဆီးခံထားရတဲ့နိုင်ငံသားတွေဖမ်းဆီးစဉ်ကဒဏ်ရာရရှိခဲ့တဲ့ထိုင်းရဲဝန်ထမ်းတွေနဲ့မြန်မာနိုင်ငံသူအိမ်အကူအမျိုးသမီးငယ်ကိုလည်းပထမဆုံးအကြိမ်ဖြစ်ရုံးတင်စစ်ဆေးခဲ့တာဖြစ်တယ်လို့လည်းအမျိုးသမီးငယ်ကပြောပြပါဗျ။ဒီ
နေ့သူတို့မင်းကဟိုစမိတော့အရာပဲမင်းတယ်ဒီလူအိမ်ဆက်ဝင်တူတွေရှိရဲ့ဆက်ဒီလူအိမ်မှာသူဘယ်နှယောက်လဲသူအိမ်နဲ့နေရဘယ်နားမှလဲဟိုအရင်ကညီမတို့စမိတော့အာဖီနဲ့တိုင်းဝင်ညီမတို့ကတွေ့လာဒီလူကိုသိလာပါတယ်တွေ့တယ်အဲ့ဒီအတိုင်းတော့ဒီနေ့ကျတော့ပုံမှန်တွေ့နေကြပဲလေဗာစီမံဆိုတာညီမတို့မသိဘူးသူတော့ခတ်ထားတယ်မီးတစ်ချင်လို့ဖွင့်လာတယ်ညီမလည်းတခါမှမဆုံးရဘူးစာအုပ်အတူနဲ့လာဖြစ်တယ်တဲ့စာအုပ်အတူနဲ့ပတင်းကြတော့တဲ့တတိယလိုလက်ဖမ်းတော့အဲ့မှာသူတွေအပေါ်တန်းမှာတတိယအဖမ်းမခံဘူးနဲ့ပြစ်ခတ်မှုနဲ့အဲ့ဒီမှာသူတို့နောက်ရည်ခဲတက်တာဖွင့်ကြည့်ရတယ်မှာဒီအလောင်းလိုက်သူတို့တွေ့တယ်လေအဲ့ဒီမှာညီမတို့လည်းကြောက်သွားတယ်ပေါ့
သူတို့နေထိုင်ရနေရာကိုတရားရုံးကခေါ်စားလာပို့ခဲ့ပြီးတဲ့နောက်မှာတော့သူတို့ကိုတရားရုံးမှာတက်တည်အဖြစ်လာရောက်ထွက်ဆိုခဲ့ရတာဖြစ်ပါတယ်မြန်မာနိုင်ငံသူအိမ်အကူအမျိုးသမီးလေးကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကတော့အိမ်အကူအမျိုးသမီးကတော့စိုးရိမ်မှုတွေရှိနေပေမဲ့ဒီအမှုမှာသူမမပါဝင်ကြောင်းကိုတော့တရားခဏနေဘက်ကထွက်ဆိုပေးတာကိုတရားရုံးမှာကြားခဲ့ရတယ်လို့လည်းပြောပြပါတယ
်မိန်းကလေးဆိုတော့ကြောက်တာပေါ့ဒီမှုမှာတတ်တတ်သွားမလားသူကဟိုပြောပြီးတော့ဝါပြီးမလားဒါပေမဲ့အင်္ဂလိပ်ဒီကတော့သူတို့ညတာတဲ့နေသားမှရှိတယ်အိမ်အမှုဖင်းထဲမှာအရေးကြီးတဲ့ဒီအင်္ဂလိပ်၃ယောက်ကတော့သူ့ကိုတနာညတာတယ်ခုနလည်းသူ့လက်တွေပါကြားပါတယ်ကောင်းမှုပဲနှုတ်ဆက်တယ်သူ့ကိုပြင်းရှိတယ်မှာဘာမှမပတ်သက်ဘူးပြောထားတယ်
သူတို့မိသားစုဟာဖမ်းဆီးစဉ်တုန်းက9ရက်ကြာထိမ့်သိမ့်ပြီးစစ်ဆေးမင်းမျက်နှာခံခဲ့ရတယ်လို့လည်းအမျိုးသမီးငယ်ကဆိုပါတယ်
။ညီမတို့လက်ထိတ်မခံခံချင်းကိုယောက်ျားတော့လက်ထိတ်ခံခံချင်းအဲ့ဒီမှာသူတို့တိုင်နဲ့ပြင်းတဲ့အချိန်မှာသူတို့တွေဥစ္စာယောက်ျားကိုလက်ထိတ်ခတ်လိုက်တယ်။ညီမပလက်ရုံက9ရက်နေလိုက်ရတယ်။ခလေးရောနေမင်းနဲ့ရော3ရက်လုံးနေလိုက်ရတယ်။သူတို့ကပြောတဲ့နိုင်ငံသားထုတ်လို့မရအောင်တော့တဲ့သူတို့အခြေခံတိုင်းသူတို့ခေါ်လိုက်မယ်တဲ့။
အဲ့ဒီအခန်းကိုဝင်ရောက်စစ်ဆေးစဉ်တုန်းကတော့ဥယျာဉ်စေဝါနဲ့နိုင်ငံကုလက်မှတ်တွေနဲ့ပတ်သက်လို့တန်တရားရှိတာကြောင့်ဝင်ရောက်စစ်ဆေးတာဖြစ်ပြီးစစ်ဆေးစဉ်မှာနိုင်ငံသားတွေကစစ်ဆေးမခံဘဲပြန်လည်ပြစ်ခတ်မှုတွေလုပ်ခဲ့ပြီးတဲ့နောက်စစ်စင်ရေးတစ်ခုလိုအဲ့ဒီအခန်းကိုအာဏာပိုင်တွေကဝင်ရောက်ရှင်းလင်းခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကတော့နေအိမ်ကရေခဲတစ်တာကြီးတစ်ခုထဲမှာလူသေးအလောင်းစိတ်ပိုင်းတွေကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။အဲ့ဒီအတွက်တန်ရှင်းရေးလို့တမားဖြစ်တဲ့မြမအမျိုးသမီးနဲ့သူမရဲ့ယောက်ျားကိုဆက်လက်စစ်ဆေးခဲ့ပြီးသူတို့ကိုတက်တည်အဖြစ်တရားရုံးမှာထွက်ဆိုခိုင်းတာဖြစ်ပါတယ်ဒီအမှုနဲ့ပတ်သက်လို့တော့နောက်ထပ်တရားလိုပြတက်တည်တရားခဏတွေကိုဆက်လက်စစ်ဆေးနေဦးမှာဖြစ်ပြီးမြန်မာနိုင်ငံသူအမျိုးသမီးကတော့ဇွန်လ15ရက်နေ့မှာတက်တည်အဖြစ်ထိုင်းနိုင်ငံဘန်ကောက်မြို့ရဲ့ဖက်ခနုံတရားရုံးမှာထွက်ဆိုပေးခဲ့ရတာဖြစ်ပါတယ်ရှင
် VOA သတင်းတောက်မဲအေးမှာပါရှင်ဆက်လက်ပြီးတော့ကျမတို့ဒီအိန္ဒိချင်းထိုင်းနိုင်ငံအတွင်းတဘာဝပဝင်းကျင်ညဉ့်ညမ်းမှုနဲ့ပတ်သက်တဲ့သတင်းကိုပြောပြမှာပါ။ထိုင်းနိုင်ငံမှာ NDAG တဲ့စက်မှုလုပ်ငန်းထွက်အညစ်အကြေးတွေတစ်ချိန်တုန်းများပြားလာနေတဲ့အကြောင်းအစင်ခန်းစာတွေထွက်လာခဲ့တဲ့နောက်မှာတော့ထိုင်းတဘာဝပဝင်းကျင်အရေးဆောင်ရွက်သူတွေကပိုပြီးလှုပ်လှုပ်ရှားရှားပြောဆိုလာကြပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ VOA သတင်းတောက် Ron Combin ထိုင်းနိုင်ငံကနေသတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကပြောပြမှာပါ။
ထိုင်းနိုင်ငံစီးပွားရေးတိုးတက်ဖွံ့ဖြိုးလာတဲ့အဓိကအကြောင်းရင်းကစက်မှုလက်မှုတိုးတက်လာတာဖြစ်ပြီးနှစ်ပေါင်း30အတွင်းမှာပဲလေယာဉ်စိုက်ပျိုးရေးကနေစက်မှုနိုင်ငံဖြစ်လာခဲ့တာပါအဓိကဓာတ်ပစ္စည်းနဲ့စက်မှုလုပ်ငန်းရင်းနှီးမြှုပ်နှံမှုတွေကိုဘန်ကောက်အရှေ့ဘက်ကီလိုမီတာ150လောက်မှာပဲတွေ့ရပါတယ်လ Let's see, Suaha, Bangamuro Nane, Nangantaloma, E. C. Lucore, a shibang, Siwa is Zinjan di Sapudre, two Siwa is own, Segu, Dolcebu, Lonely Barry, Dabime, Tainangama, Simian Sigan Ubirin, a Tencho Tare, Jagabe, Yeru, Leru, Miru, Ninyamuri, Dola Ramo, Suin Huriba, Dola Jara Pipari, Tain Ninyamu, Tain Tana, BCD, and Nelson Topian Jaya. Natang Sangama, Nangantawa, Samu Sumpy Pissi, Metric, Nanjay, Netatama Shitanha, Anni Achi, Samu Sumpy Pissi, Pianibari. Atlo Corre, Tainchis, I guess, and Isaiah 3 B in it, Taining and Pian and Lantui Puene, Prague Achisai, Darubiran, Nibina, Tekduru, Pubambi, Uropa Tamaga, Taupamune, Taining a Kian Shikuma, Anni Achi, Tatule, Ninyamu, Taintane, Dida Ganri Boma Tayamu, Lila, Sansemuri, Lokebari. Arsenic, mercury, zinc, cadmium, chromium, and carbon and mobian, Jamai Tikasin and Pisci Ray, Yin and Taru Pisci Togoni, Bow and Mugo, Riga, Shaban, Samu Zompite, Metapu Data Abian, Samu Sumpy Pisciri, and Mipo Tare, Samosakon, Saraburine, Barasa de Darima, Dine Dabi, Tayamurigo, Lila Gejara Pipare. Dituishi Jerigo, Saran Yida Gere, Darubiran, and Nipinia Tekduga, Marak Seaga.
Real problems with mixture of heavy metals or with the mixture of pollutions.
Tacho ni yari ma yono ni re tatu le miozong. Tamam ho, tacha ninyan pisi miozong ye pietana, tege shini ra gu tuya bare. Sompi pisi piantong sayuni ne, tatu tansen ne sayuni tuwai ma, tatu le miozong pawe muga, a to le gu miyani na tuya lu, tege gu be aomi bare.
ဒါကတကယ်ကြီးမားတဲ့ပြဿနာဖြစ်ပါတယ်ဒီပတ်ဝန်းကျင်မှာအစိတ်တန်းငွေတွေပြန့်နေတာမို့ဒါဟာအနေအချင်းတဲ့တတ်ထုလေးတွေပါဝင်တဲ့ညဉ့်ညံ့မှုလွယ်တကူပြန့်နှံ့တဲ့နှီးပါအရေးမဟုတ်တဲ့ပစ္စည်းတွေမှာလည်းသူတို့ကစိတ်ဝင်သွားနိုင်ပြီအဲ့ဒီကတဆင့်လေတဲကိုပြန်ပြီးထုတ်ပေးနိုင်တာမို့တနေ့ကနေနောက်တနေ့ကိုအလွယ်တကူရောက်ရှိသွားနိုင်ပါတယ်အတဖွဲ့ဒါရိုက်တာပန်ချုံးကတ တယ်လို့ပြောပါတယ်။မြေအပြန်နဲ့ပြုတ်ပြင်းရတဲ့အတွက်ငွေရဖို့ကိစ္စအခုထိအခက်အခဲဖြစ်နေတယ်လို့ပြောပါတယ်
။ First problem is our rehabilitation and limitation will consume lots of money.
တကယ်ပြဿနာကမြေယာရီမူလလိုပြန်ဖြစ်လာအောင်ပြန်နလန်ထူဖို့မပြတ်စည်းအောင်လုပ်ဖို့ငွေအတော်ကြီးကုန်တာပဲဖြစ်ပါတယ်ပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့ညဉ့်ညမ်းအောင်လုပ်တဲ့သူတွေကဒီကုန်ငွေကိုမပေးချင်ကြပါဘူးဒါကအထိုင်းမှာအခြေခံကုန်ကျမှုတစ်ခုဖြစ်ပါတယ်ညဉ့်ညမ်းအောင်လုပ်တဲ့သူတွေဘက်ကဒီကုန်ကျငွေတွေပြန်ပေးဖို့ပြဋ္ဌာန်းထားတဲ့ဥပဒေအတိုင်းလိုက်နာအောင်လုပ်ဖို့ကလည်းသိပ်မလွယ်ပဲဖြစ်နေပါတယ
် Greenpeace အဖွဲ့ဌာနကိုယ်စားလှယ်တာရာဘူကာမာရီကတော့သဘောဝဝန်းကျင်ဆိုင်ရာမူဝါဒတွေကိုအထက်ကချပေးရတာမို့တကယ်အောက်ခြေမှာညဉ့်ညမ်းမှုဖြစ်စီတဲ့အကြောင်းရင်းတွေတင်ပြတာမျိုးရှိတဲ့အနေအထားမျိုးတွေ့ရတယ်လို့ဒီလိုမူဝါဒမျိုးတွေမှာစက်မှုလုပ်ငန်းတွေဖွံ့ဖြိုးရေးတွေအတွက်ပါအကျိုးရှိတဲ့ဝန်းကျင်မျိုးကိုဖန်တီးပေးဖို့လိုတယ်လို့လည်းပြောပါတယ
် It is a compromise solution the compromise that benefit polluters benefit irresponsible company that
ဟာညဉ့်ညမ်းရမယ့်အခြေအနေပါပဝန်းကျင်ညဉ့်ညမ်းမှုဖြစ်အောင်မစင်မကျင်လုပ်တဲ့သူတွေကုမ္ပဏီတွေရဲ့အကျိုးစီးပွားအတွက်လည်းညှိနှိုင်းရမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဒေသအလိုက်ညဉ့်ညမ်းတဲ့အစိတ်အသင့်မှုကကွာခြားသလိုဒေသခံအတိုင်းဝိုင်းအပေါ်သက်ရောက်မှုကလည်းကွာခြားပါတယ်
။ဒါကြောင့်ဘယ်ချိန်မှညဉ့်ညမ်းမှုဖြစ်မယ်ညဉ့်ညမ်းတဲ့အစိတ်ပါဝမှုအတိုင်းတာဘလောက်ရှိတယ်ဒီအစိတ်အသင့်မှုတွေပြေးသွားအောင်ဘယ်လိုလုပ်မယ်ဆိုတာတွေကိုဒေသခံတွေသိခွင့်ရှိတယ်လို့လည်းမစ္စတာတာရာကပြောပါတယ်။
ဒေါက်ကင်မျိုးသက်ပြောပြသွားတာပါရှင်။ VOA မြန်မာပိုင်းကနေမြန်မာနိုင်ငံမှာလက်တလောဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့သောရရှင်တွေရဲ့သဘောထားအမြင်တွေထင်ဟပ်စေတဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်နေပါရစေ။လာမယ့်စနေနေ့ညဓာတ်ရိုက်လေလိုင်းအစီအစဉ်မှာတော့မိုးရသည်ရောက်လာတိုင်းရန်ကုန်မြို့မှာရေကြီးရေလျှံနေတဲ့အခြေအနေတွေဆိုးရွားနေတာကိုသက်ဆိုင်ရာအစိုးရတာဝန်ရှိသူတွေဘလို့ဖြေရှင်းဆောင်ရွက်တင်တယ်လဲဆိုတာနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေနေနဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00နာရီထိလိုင်းဒိုမီတာ32 40 50အပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပ
ါဆိုကြီးကျယ်ရောဂါဖြစ်လာပြီဆိုလို့ရှင်သွေးကြောတွေရှိတဲ့အတွက်ကြောင့်ဒီကိုယ်လုံးဥနာလေပြတ်တာတို့နှလုံးသွေးကြောပိတ်တာတို့ကြောက်တတ်ပစ္စည်းတို့ဖြစ်တယ်လို့ရှင်းအောင်ပါ
စီဂျိုယောဂအကြောင်းဆွေးနွေးတင်ပြထားတဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကြားကြရမှာဖို့စောင့်မျှော်နားဆင်ကြပါရှင်။ဒါ့အပြင်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်။ဒီနေ့မနေ့တည်းတင်ပြပေးမယ့် EDM အစုံကတော့
Hang around
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက HANG hang ချိတ်ထားတာ AROUND around ပဝင်းချင်းအနီးတစ်ဝိုက်လို့ရည်ညွှန်းပါတယ် idiom အဓိပ္ပာယ်ကတော့သုံးတဲ့အပေါ်မှာမူတည်တာဖြစ်ပါတယ်ခုပေးမယ့်ဥပမာမှာတော့ hang around အဓိပ္ပာယ်ကတနေရရာမှာနေတာကိုဆိုလိုပါတယ် George Crew ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
I don't like to hang around here after dark. My friend hung around just to see what the police were doing and ended up being arrested.
ကျွန်တော်တို့မွချုပ်ရင်ဒီနေရာမှာမနေရဲဘူးဗျာ။ကျွန်တော်တငယ်ချင်းကတော့ရဲကဘာတွေများလုပ်မလဲဆိုတာသိချင်လို့စောင့်ကြည့်နေတယ်လေ။သူကိုရဲကအဆုံးမတော့ဖမ်းသွားတာပေါ့လို့အဓိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
I don't like to hang around here after dark. My friend hung around just to see what the police were doing and ended up being arrested.
Hang around here now အဓိပ္ပာယ်ကတော့လူတူအုပ်စုတစုနဲ့အတူတွဲတာသွာလာတာကိုဆိုလိုပါတယ်။ George Crew ပြတဲ့ဥပမာကိုပိုရှင်းသွားအောင်နားဆင်ကြကြရအောင်
။ I hate hanging around with her in the shopping center. It's so boring.
ကျွန်တော်တို့လေသူနဲ့ shopping center ကုန်တိုက်ကြီးမှာအချိန်ဖြုန်းရတာချိုက်ကိုမချိုက်ဘူးဗျာ။တိတ်ကိုပြင်းစရာကောင်းတာပဲဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင
်။ I hate hanging around with her in the shopping center. It's so boring.
Hang around ရဲ့နောက်အဓိပ္ပာယ်ကတော့တော်ယုံနဲ့မပြောက်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။အထူးသဖြင့်မပြောက်ဘူးဆိုတော့ဖျားနိုင်ရင်ယောဂဖြစ်ရင်ပေါ့ရှင်။George Crew ပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် This rainy season, dengue fever hung around for a couple months. People, especially children, were very sick.
ဒီနေ့မိုးရာသီတုန်းကသွေးလွန်တုတ်ကွေးကလက်နဲ့ချီကြပြီးဖြစ်ခဲ့တယ်။တော်ယုံနဲ့မပြောက်နိုင်ဘူး။လူတွေအထူးသဖြင့်ကလေးတွေဖျားနာလိုက်ကြတာဗျာလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
This rainy season, dengue fever hung around for a couple months. People, especially children, were very sick.
တနေရရမှာနေတယ်လူတူဦးအုပ်စုတစုစုနဲ့ပေါင်းနေတွေ့တယ်သွားတယ်လာတယ်ယောဂါကတော်ယုံနဲ့မပြောက်နိုင်ဘူးကြားနေတယ်ဆိုရင်ဘယ်လိုပြောမလဲ
Hang around.
ကိုရည်ညွှန်းအသုံးပြုလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရစေ။အခုဆက်ပြီးတော့တင်ဆက်မယ့်ကျန်းမာရေးကဏ္ဍမှာတော့စီးချိုနဲ့ခြေထောက်ပြဿနာတွေအကြောင်းနားဆင်ရမှာပါ။ဒီဟာနဲ့ပတ်သက်ပြီးတော့နှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနအငိမ့်စားပါမောခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားပါရစေ။
โอเคปามอกาดอกเตอร์ขมวยขะเนี่ยเราที่เมียนมาနိုင်ငံมาซีจูโยคะก็อภิเษกมาละในคาจรเสียที่ซีจูဖြစ်တာเนี่ยฉลอกมาဖြစ်တယ်ပြဿနာတွေဖြစ်လာတတ်တာပေါ့เนาะအဲ့လိုအနေထားတွေอ่ะမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီ
းဒါမြန်မာနိုင်ငံเนี่ยမဟုတ်ပါဘူးခင်ဗျာမြန်မာနိုင်ငံမှာလဲซีจูโยคะဖြစ်နှုန်းနေရလဲတက်နေလဲလေတခြားနိုင်ငံတွေမှာလဲဒီအတိုင်းပါပဲဆိုတော့ซีจูโยคะဖြစ်လာပြီဆိုလို့ရှင်သွေးကြောတွေရှိတဲ့အတွက်ကြောင့်ဒီလိုဥနာလေးပြတာတို့နှလုံးကြေးကြောပိတ်တာတို့ကြောက်တတ်ပစ္စည်းအရဖြစ်တယ်လို့ခြေထောက်မှာပြဿနာတွေတော်တော်များများဖြစ်တတ်တာကိုတွေ့တယ်။ဒါလူတွေအမှုမဲ့မမဲ့ဖြစ်နေတတ်တဲ့ပြဿနာတခုလည်းဖြစ်တယ်။အဲဆီးလို့ကြောင့်အဲ့ဒီခြေထောက်တွေဥနာပြောတဲ့အနာတွေဖြစ်တယ်။ပုတ်ပြူသွားတယ်ဆိုတာစသဖြင့်ရှိတယ်။ဒါတလုံးလုံးကဆိုလို့ရှိရင်ဒီကုလသမဂ္ဂအားလုံးတို့ပြောတာတစ်နှစ်ကို10မိနစ်မှာလူတစ်ယောက်ကခြေတစ်ချောင်းဖြတ်နေရပါတယ်ဆိုတော့နှုတ်ကားမျိုးတော်ပြောသွားတာကြီးကျွန်တော်ကြားလိုက်မိပါတယ်။တော်မလို့ဒီလိုစီဂျူယောဂရှိရလူတွေဟာခြေထောက်တွေဟာအရန်ကိုပြီးဆိုင်နိုင်မှာမဟုတ်လို့ရှိရင်ပြီးမသွားတော့သူကခြေထောက်တွေဟာတပြေးပြေးနဲ့ဒီအောက်ဆီဂျင်တွေပဲမရတဲ့အတွက်ကြောင့်ခြေထောက်တွေဟာသူကပျက်စီးသွားနိုင်တယ
်ဟုတ်ကဲ့ဆရာခုလိုဒီခြေထောက်ကိုသွားတဲ့ဒီသွေးချောင်းပေါ့နော်ဆရာဒီအောက်ဆီဂျင်ရမှုအနေထားအခုလိုပြဿနာတရတာကဘာကြောင့်အဓိကဖြစ်ရလဲဆရာ
ဒီဟာဆိုလို့ရှိရင်ပြောတော့ကျွန်တော်တို့ကစီဂျူသွေးဂျူပေါ့ဗျာပြောကြပါလေဒါမဲ့တကယ်တမ်းသွားရောက်ဖြစ်စည်းတာကတော့သွေးကြောတွေကိုဖြစ်ပါတယ်။သွေးထဲမှာအချိုတက်ပြီးများနေတာရဲ့စီဂျိုယောဂါနဲ့သွေးကြောချစ်ယောဂါတွဲဖက်နေတာရဲ့အဲ့ဒါတွေကိုအခြေခံပြီးတော့ဒီဆေးစကားနဲ့ပြောရင်တော့ macro and microvascular disease or macro ဆိုတာသွေးကြောကြီးတွေကိုလည်းသူကဖြစ်စည်းဖြစ်တယ်။ဥပမာအရင်နှလုံးက coronary artery ခေါင်းကိုသွားတဲ့ carotid artery သာမန်တော့ aorta ပိုက်ထဲမှာရှိတဲ့သွေးကြောမှာကြီးအဲ့ဒါတွေကိုလည်းဖြစ်စည်းဖြစ်တယ်သွေးကြောလေးတွေလည်းဖြစ်စီဖြစ်တဲ့အတွက်ကြောင့်ကြောက်ကတိပြစီရဲ့မျက်လုံးကြီးကွဲတာလည်းစီးဆိုကြောင့်ဖြစ်တာအများဆုံးဖြစ်နေပါတယ်။ဆိုတော့ကျွန်တော်တို့သွေးကြောကိုအများကြီးကြည့်နေရတဲ့လူတွေအနေနဲ့ကတော့ဒီစီးကြောကရှိတဲ့လူတွေမှာဆိုလို့ရှိရင်သွေးကြောတွေဟာ atherosclerosis ခေါ်တဲ့သွေးကြောမှာအဆီနဲ့တခါလေအမာရွတ်တင်တဲ့မညီမညာဖြစ်ပြီးတော့ကျင်းသွားတာတွေဟာကျွန်တော်တို့ကနေ့စဉ်နဲ့အများဆိုသလိုလုပ်ပြီးနေရပါတယ်။အဲ့ဒါနေမကောက်ဘူးဗျာတကယ်မှာတော့စီးကြိုယောဂရှိရင်ခြေထောက်ကိုသွေးမသွားရတဲ့ကမှာအောက်ဆီဂျင်များအောက်ဆီဂျင်များတဲ့ကမှာအနာတကူဖြစ်သွားရင်လည်းမကျက်ဘူးဒါကြောင့်မလို့သွေးကြောကျင်းတဲ့အတွက်ကြောင့်အနာမကျက်တဲ့ပြဿနာဖြစ်နိုင်တယ်ဒါမှလူတယောက်ကအနာပြင်းကျက်တာမြန်တယ်စီးကြိုယောဂရှိတဲ့လူကအနာပြင်းကျက်တာမြန်နောက်အဲ့လိုမကျက်ရခြင်းအကြောင်းတစ်ကြောင်းထပ်ပြီးရှိပါသေးတယ်အဲ့ဒါဒီစီးကြိုရှိတဲ့လူကအာယုံရောတွေကမကောက်ဘူးဗျာမချမ်းပါဘူးညူရောပတိခေါ်တာပေါ့ဗျာဒီလိုပဲဒီတော့အောင်ကြောတွေမကောင်းတဲ့ကြောင့်ခံစားမှုအာရုံကအရင်ထိခိုက်တယ်။ဒါပေမဲ့လမ်းမှာခလုတ်တိုက်လိုက်ရင်လည်းတိုက်နိုင်မှာမသိဘူး။အပူတဲ့ထိရင်လည်းပူမှန်းမသိဘူး။အဲ့ဒီကမှဆိုရင်အနာဖြစ်လွယ်တယ်။တနည်းအားဖြင့်ပြောရရင်တော့ကျွန်တော်တို့အနာကြီးယောဂါဖြစ်နေတဲ့လူတွေက6လောက်တွေပါဒီမှာဖြစ်လို့ဒီမှာမသိလို့အနာတွေဖြစ်တယ်။အဲ့ဒီသဘောတရားဆန်းဆန်းပါပဲ။နောက်တစ်ခုကတော့သွေးထဲမှာတကြားထဲရှိတဲ့အတွက်ကြောင့်ပိုးဝင်ရလွယ်ပါတယ်။ဒါတို့လည်းကျွန်တော်တို့ကတော်တော်အရေးကြီးကိုစဉ်းစားရပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ခေါင်းနဲ့ခြေထောက်စဉ်းစားလိုက်လို့ရှင်ခေါင်းအရေးကြီးရပြောကြတာဟုတ်တိုးတော်လည်းပဲခြေထောက်မရှိရင်ကျွန်တော်တို့ရှောက်လို့မရဘူးသွားလို့မရဘူးလူအားကြီးလို့လည်းမရဘူ
းဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီခြေထောက်မှာပေါ့နော်ဒီစီဂျိုယောဂါကြောင့်ပြဿနာတွေမဖြစ်ရအောင်လို့ဘယ်လိုကာကွယ်နိုင်မလဲဆရာကြီ
းကာကွယ်မှုအနေနဲ့ကတော့ကျွန်တော်တို့ကသူ့မှာခုနကပြောတဲ့အစီအရေးများတဲ့ဝအနေနဲ့ဆိုရင်သူ့အစီအရေးကိုရှောက်အောင်လုပ်ပြီးမယ်သူ့မှာသွေးသွိုးနဲ့တွဲပြီးရှိနေဆိုရင်သွေးသွိုးယောဂါကိုထိန်းသိမ်းပြီးမယ်အတူတူနဲ့အမေမအဖေမစီဂျိုယောဂါရှိရင်လည်းသူ့မှာစီဂျိုယောဂါရှိနိုင်တယ်ဒီချိန်ကမှကျွန်တော်တို့ကပေးနိုင်တယ်ဆိုတော့အသိပညာမျိုးပေးတာမျိုးလုပ်ပေးနိုင်တယ်စီဂျိုယောဂါကိုလည်းပေါ်ပေါ်ဆဆမှုပဲနဲ့ very လေးလေးစားစား seriously ကုသမယ်သေချာစီဂျိုယောဂါမှာတိုင်းတာနိုင်တဲ့ဥပမာ HbA1c စီဂျိုတို့အဲဒီအတိုင်းဒါတို့စသဖြင့်ဒါမျိုးတိုင်းတာလိုက်မယ်ဆိုလို့ရှိရင်လည်းကာကွယ်နိုင်ပါတယ်နောက်ခြေထောက်ကိုဂရုစိုက်နေနောက်နိုင်ငံဒီမှာဆိုရင်ဒီ foot care ကကလင်နစ်ကြီးရှိပါတယ်ခြေထောက်တွေကိုခြေသေးတွေကိုဘယ်လိုညှက်မလဲအဲ့ဒီပညာသေးတွေလုပ်ဖို့လိုတယ်ခြေချောင်းလေးတွေကြားထဲမှာခုံတွေအောင်းပြီးတော့အဲ့မှာအနာရီဖြစ်တတ်တယ်အဲ့ဒါတွေကိုဘယ်လိုကြီးဆိုင်တင်လဲခြေထောက်ကိုဘယ်လိုတန်ရှင်းအောင်ကမ်းလဲစတာတွေကလည်းအင်မတန်အရေးကြီးတဲ့အချက်ကာကွယ်နိုင်တဲ့အချက်လေတွေဖြစ်တာပေါ့ဗျာဒါအပြင်ဒီလူနေမှုပုံစံအားဖြင့်အရေးအတူဆေးလေးတို့အချို့တို့လွန်ခဲ့တာစားတာတွေကိုကြောင်မယ်။ဆက်ပြီးဒီလိုကောင်ဆယ်လင်းတွေလုပ်ပေးခြင်းအားဖြင့်ဟိုဖြစ်လာရင်တော့မှအချိန်မီတည်ပြီးကာကွယ်
နိုင်တယ်လို့ကျွန်တော်ပြောရမှာပဲဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီစီးကျိုးကြောင့်ခြေထောက်မှာပြဿနာတွေဖြစ်လာတဲ့အနေအထားဖြစ်လာပြီးဆိုရင်ဘယ်လိုမျိုးရှာဖွေသိရှိနိုင်မလဲဆရာ
။စီးကျိုးယောဂါရှိပြီဆိုတာနဲ့ခြေထောက်ကသွေးကြောတွေကိုဆရာဝန်တူကစမ်းကြည့်ရမယ်သွေးကုန်လုံးကောင်းရလား။နောက်ခြေထောက်ကကြွက်သားလေးတွေကကျုံနေလား။ဘာလို့စီးကျိုးကြီးရဲ့လူနဲ့စီးကျိုးမကြီးရဲ့လူခြေထောက်ကိုကြည့်လိုက်စီးကျိုးကြီးရဲ့လူရဲ့ခြေထောက်ကကျုံတယ်။လူကြီးကဝရင်ဝနေမယ်ခြေထောက်လေးကကျုံ။သူတို့တင်ပါးတွေကိုကြည့်လိုက်တဲ့အခါမှာလည်းကြွက်သားလေးတွေကကျုံလီနေတာတွေ့ရတယ်။နောက်တစ်ချက်ကတော့အကယ်၍တန်လျာမှဖြစ်မယ်ဆိုလို့ရှိရင်တော့ဆန်းတက်ကြည့်လို့ရတာပေါ့ကွာ။အခုကမှဆိုရင်တော့ကျွန်တော်အတန်လိုင်းနဲ့ Doppler Ultrasound လို့လုပ်ကြည့်လို့ရပါတယ်။နောက်ပြီးတော့အခုကခင်မီလာပြီးဆိုတော့ Angiogram လို့ CT Angiogram လို့ MRI လို့စတာဒီနဲ့စံတက်ကြည့်လိုက်လို့ရှိရင်သွေးကြောပိတ်နေတယ်တခါတည်းကကြတော့ထိတ်သွေးကြောနေမှုပဲဗိုက်တေးရသွေးကြောကလည်းပိတ်တယ်ပေါင်အရင်မှလည်းပိတ်တယ်ပိုးထိတ်သွေးကြောအသေးလေးမှလည်းပိတ်တယ်ဆိုရင်ဒီနာအလူးလိုက်ခါရပြီးတော့ဖြစ်ပြီးဆိုတာနဲ့သူကမကြခင်ကိုပုတ်သွားတဲ့သဘောတွေလည်းရှိတတ်တာ哦အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကခုနကပြောတဲ့စံတက်ချက်ဒီနောက်ပြီးတော့သွေးထဲမှာအဆီမားများနေတာအိမ်များလို့ရှိရင်အဲ့ဒါဘယ်လိုခုပေးမလဲစသဖြင့်အဲ့လိုစုံစမ်းမှုတွေပြုလုပ်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစုံစမ်းစစ်ဆေးမှုတွေချက်သိရှိလိုက်ပြီဆိုလို့ရှင်တော့မဖြစ်အောင်ကြိုတင်ပြီးတော့ဟိုကုသနိုင်တဲ့အနေအထားရှိတာပေါ့ဆရာနော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစီးကြိုကြောင့်ခြေထောက်မှာဖြစ်တဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
စီးကြိုဖြစ်ရင်စီးကြိုကိုတခြားကုလိုက်တခြားအရေးအကုန်လုံးကောင်းသွားပါလိမ့်မယ်ခြေထောက်မှာတခုမများဖြစ်လို့ရှင်တော့အမိုက်ကစပြီးပြတ်သက်မိတော့မဖြစ်အောင်နည်းနည်းလေးအနာလေးဖြစ်တာနဲ့အဲ့ဒါကိုအစီအစဉ်ကြတဲ့နေနေကုသလိုက်ရင်ဟောပါလေဆိုတဲ့တင်းလေးပဲပြီးကြပါလ
ေဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမကြီးခန္ဓာကိုနားဆင်ခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရမှာပါ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်တကြောပြန်စစ်ပွဲဖြစ်ပွားတဲ့6နှစ်ပြည့်လူထုစုတောင်းပွဲအစီအစဉ်ကိုဦးဆောင်သူ3ဦးတော့အစိုးရကနေငွေဒဏ်ချမှတ်ခဲ့ပါတယ်။ဒီစမအချိန်မြောက်လူအခွင့်အရေးနဲ့လူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်မှာချင်းမတ်တန်ရုပ်တံဇာတ်လမ်းတစ်ခုကိုပါဝင်ပြသသွားမယ်ဆိုတာနဲ့မြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ UNFC နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ် DPN အဖွဲ့တို့အလို့သဘောတွေ့ဆုံမှုအခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်အတွင်းတကြော့ပြန်စစ်ပွဲဖြစ်ပွားတဲ့6နှစ်ပြည့်လူထုစုတောင်းပွဲအစီအစဉ်ကိုမြစ်ကြီးနားမြို့စီတာပူမနောကွင်းကြီးမှာခွင့်ပြုချက်မတောင်းခံပဲလမ်းလျှောက်ချီတက်လာတဲ့ဆိုပြီးပွဲဥဆောင်သူ3ဦးကိုဇွန်လ13ရက်နေ့ကအစိုးရကနေငွေဒဏ် 3,000 စီအတိတ်ချမှတ်ခဲ့ပါတယ်အစီအစဉ်ဥဆောင်ခဲ့တဲ့ဝါမာရကချင်အမျိုးသားအတိုင်ပင်ခံအဖွဲ့ဥက္ကဋ္ဌဥခွန်ဆိုင်နဲ့အတွင်းရေးမှူးဥလပံကံအောင်ကချင်လူထုအစည်းအရုံးမြစ်ကြီးနားတာဝန်ခံဥဆောင်ချက်တို့ကိုစီတန်းလဲလဲချင်းဆိုင်ရာပုံမှန်16နဲ့တရားစွဲဆိုစီရင်ခဲ့တာဖြစ်ပါတယ်ပုံမှန်စုတောင်းပွဲအစီအစဉ်သာဖြစ်တဲ့အတွက်အစိုးရထံခွင့်ပြုချက်မယူဖြစ်ခဲ့တာဖြစ်တယ်လို့စစ်ရှောင်စခန်းမှာတရက်နေရတဲ့ခန်းစားချက်အစိုးရတာဝန်ရှိသူတွေသိစေဖို့နဲ့ပြည်သူတွေ6နှစ်လုံးခံစားခဲ့ရတဲ့အတွက်သူတို့ခံစားချက်တွေကိုပိုစတာကင်ပြီးမနောကွင်းကိုသူတို့အစီအစဉ်နဲ့လမ်းလျှောက်ခဲ့တာဖြစ်တယ်လို့ကချင်လူထုအစည်းအရုံးမြစ်ကြီးနားတာဝန်ခံဦးစောချက်ကပြောပါတယ်ဒီအစီအစဉ်ကိုစီတာပူမနောကွင်းကြီးမှာမြစ်ကြီးနားဝိုင်းမော်မြို့ကစစ်ပေးဒုက္ခသည်စခန်းတွေကပြည်သူတွေ 8,000 ကျော်ခန့်ပါဝင်ပြီးဆုတောင်းပွဲပြုလုပ်ခဲ့ကြတာဖြစ်ပါတယ်
။ရန်ကုန်မြို့မှာပြုလုပ်မဲ့ပြင်စမအကျင်မြောက်လူအခွင့်အရေးနဲ့လူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်မှာချင်းမှတ်တမ်းရုပ်သာဇာတ်လမ်းတစ်ခုလည်းပါဝင်ပြသသွားမှာဖြစ်ပါတယ်။ရုပ်ရှင်စာကားပေါင်း35ကားပြသမဲ့အဲ့ဒီရုပ်ရှင်ပွဲတော်မှာနေနူလို့ခေါ်တဲ့ချင်းမျိုးသမီးဖွဲ့ကအစီအစဉ်ပြီးဒါရိုက်တာစိုးစံထိုက်ရိုက်ကူးထားတဲ့ချင်းတောင်သားမတော်ရင်ပိုင်းမှတ်တမ်းရုပ်ရှင်နဲ့ချင်းလူငယ်ခံခန့်ရှင်ရိုက်ကူးထားတဲ့တိန်လို့မြည်ရတဲ့ဇာလန်းတို့ပါဝင်ပြသမှာဖြစ်ပါတယ် ချင်းတောင်သားမှာတော်ရင်ပန်းရုပ်ရှင်မှတ်တမ်းဟာမင်းသားမျိုးမှနေထိုင်တဲ့မိုင်လိုင်းကီရဲ့ဘဝဖြတ်သန်းမှုကိုပုံဖော်ချေမှုန်းထားတာဖြစ်ပြီးချင်းသလိသုံးဆောင်တဲ့ချင်းမျိုးမီးတွေရဲ့ဘဝအိမ်တောင်ကွဲမိခင်တယောက်ရဲ့မျှော်လင့်ချက်နဲ့မလျှော့တဲ့အမှန်နိုင်ငံကြီးလောကထဲဝင်ရောက်လာတဲ့အမျိုးသမီးတွေကြုံတွေ့ရတဲ့အခက်အခဲရုန်းကန်မှုတွေကိုမြင်တွေ့ရမှာဖြစ်တယ်လို့စီစဉ်သူနီနူးချင်းမျိုးသမီးဘက်ကမိုင်လိုင်းနိုင်ကျဲကပြောပါတယ်တိမ်ဆန်လန်းလေးကတော့လူငယ်တဘာဝရရည်စားဘဝမှာစန္ဒနာလိုက်လို့အကျိုးဆက်ဖြစ်ပေါ်လာပုံကိုအခြေခံရပ်ကူးထားတာဖြစ်ပါတယ်။လူခွေရည်နဲ့လူကုံတိတ်ခါနိုင်ငံတကာရုပ်ရှင်ပွဲတော်ကိုဇွန်လ14ရက်နေ့ကနေ19ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်
။ TTCL ထိုင်းကုမ္ပဏီကနေပြီးတော့ဒေါ်လာတန်း6000တန်ဖိုးရှိတဲ့ကြောင်မီသွေးသုံးမျက်စစ်တအားပေးစက်ယုံနှယုံကိုမွန်ပြည်နယ်နဲ့ကရင်ပြည်နယ်မှာရင်းနှီးမြှုပ်နှံသွားဖို့ရှိတဲ့ဆိုပြီးဇွန်လ10ရက်နေ့ကထိုင်းအခြေဆိုင် Nation သတင်းမှာဖော်ပြသွားပါတယ်။စီမံကိန်းတွေကို2019ခုနှစ်နှစ်လယ်ပိုင်းနဲ့2020ခုနှစ်အကြားမှာရင်းနှီးမြှုပ်နှံသွားမယ်လို့လည်းဖော်ပြထားပါတယ်။မီဂါဝတ်1280ထုတ်လုပ်နိုင်တဲ့ကြောင်မီသွေးသုံးမျက်စစ်ဓာတ်အားပေးစက်ရုံတစ်ခုကိုတော့2019ခုနှစ်အတွင်းမှာမွန်ပြည်နယ်မှာမြှုပ်နှံသွားမှာဖြစ်ပြီးဒုတိယစီမံကိန်းကတော့ကရင်ပြည်နယ်မှာလုပ်ဖို့လက်ရှိမှာလည်လာနေဆဲဖြစ်တယ်လို့လည်းရေးသားထားပါတယ်။လက်ရှိ NLD အစိုးရကတော့လက်စစ်ရရှိဖို့ကြောင်မီသွေးအသုံးပြုဖို့အစီအစဉ်နဲ့ပတ်သက်လို့ NLD အတွင်းရေးမှူးအဖွဲ့ဝင်ဦးဝင်းထိန်ကနေကြောင်မီသွေးဓာတ်အားပေးစက်ယုံဆောက်လုပ်ဖို့အစိုးရကိုတိုက်တွန်းထားကြောင်းကြောင်မီသွေးစက်ယုံဆောက်လို့ဆန္ဒပြခံရမှာကိုမကြောက်ကြောင်းပြောဆိုခဲ့ပါတယ
် KNU ကရင်မျိုးရစည်းရုံးကနေဒုတိယကြိမ်27ရာစုပင်လုံညီလာခံမှာတက်ရောက်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့အခြေအနေတွေကို KNU ဌာနအသီးသီးရဲ့ခေါင်းဆောင်တွေပြင်ကရင်ရပ်ဖွဲ့ဖွဲ့ခေါင်းဆောင်တွေကို KNU ထိန်းချုပ်နေပြီးမှပြန်လည်ချပြရှင်းလင်းမှုတွေပြုလုပ်ခဲ့ပါတယ်။ဇွန်လ9ရက်နေ့နဲ့10ရက်နေ့မှာရှင်းလင်းပွဲလုပ်ဆောင်ခဲ့တာပါ။27ရာစုပင်လုံညီလာခံမှာ KNU ကနေဆွေးနွေးခဲ့တဲ့ကဏ္ဍကြီး9ခုရဲ့အခြေအနေအားနည်းချက်အားသာချက်တွေနဲ့ကရင်မျိုးသားများတင်ပြထားတဲ့စာရမ်းနဲ့ကန့်ညီမှုရှိမရှိချက်တွေကိုပြန်လည်ချပြဆွေးနွေးတယ်လို့ KNU တွဲဖက်တွင်မှုနှစ်ပတူစောလထွန်းကပြောပါတယ်။ဒုတိယကြိမ်27ရာစုပင်လုံညီလာခံကလည်းကဏ္ဍကြီး9ခုဆွေးနွေးရမှာနိုင်ငံရေးကန်သမှာနိုင်ငံတော်မှမြေတိအခါမှခွဲမဆက်ရအချက်နဲ့တမတော်တစ်ခုသေးသားရှိမဲ့ကိစ္စအပြင်မြေရန်နဲ့လုံခြုံရေးကဏ္ဍကအကြောင်းအရာများစုဟာ KNU တင်ပြထားတဲ့သဘောထားမပါဝင်တဲ့အပေါ်စိုးရိမ်မှုတွေရှိနေတယ်လို့ကရင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်။
မွန်ပြည်နယ်တန်ဖြူစရက်မြို့နယ်အနင်းကျေးရွာအနောက်ဘက်ချမ်းရှိခလောက်ချကျေးရွာမှာလေသမားတွေလေယာဉ်မြေလုတ်ပိုင်ခွင်လက်မှတ်ပုံစံခွင်နဲ့လုတ်ဆောင်ရမှာအခက်အခဲရှိကြောင်းလေပိုင်ရှင်တွေရဲ့ပြောပြချက်အရသိရပါတယ်။လက်ရှိပိုင်ရှင်တွေလုတ်ကန်လက်ရှိတဲ့လေယာဉ်မြေအတွင်းဒဏိတောဆိုင်ခင်းတွေစိုက်ထားပြီးဒီဆိုင်ခင်းတွေကိုလုတ်ပိုင်ခွင်လက်မှတ်ထုတ်ပေးဖို့မြေပိုင်ရှင်တွေကတောင်းဆိုနေတာ3နှစ်ကျော်ပြီဖြစ်ပေမဲ့သက်ဆိုင်ရာမြေစရင်ဌာနတို့ကနေလက်မှတ်ထုတ်ပေးခြင်းမရှိဘူးလို့မြေပိုင်ရှင်တွေကပြောပါတယ
်။အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ပြည်တော်စုငင်းချင်းညီလာခံက21ရာစုပင်လုံညီလာခံဒုတိယအကြိမ်အပီးငင်းချင်းကော်မရှင်နဲ့UNFC နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ် DPN အဖွဲ့တို့ဟာထိုင်းနိုင်ငံချင်းမှန်မြို့မှာကြိုတင်ညှိနှိုင်းအစည်းအဝေးအနေနဲ့နှစ်ဖက်ညှိနှိုင်းဆွေးနွေးခဲ့ရမှာအလားအလာကောင်းမွန်ခဲ့ပြီးတော့လာမယ့်စက်တမအကြိမ်ဆွေးနွေးမှုမှာလည်းရလဒ်ကောင်းတွေထွက်ရှိလိမ့်မယ်လို့မျှော်လင့်နေကြပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကုန်းအင်ကနေခုလိုတင်ဆက်ထားပါတယ်
။အစိုးရငင်းချမ်းကြီးကော်မရှင်အဖွဲ့နဲ့ DPN တို့အကြားလာမယ့်စက်တမအကြိမ်တရားဝင်သိမ်းဆုံချိန်မှာတော့အပြေကောင်းထွက်မယ်လို့မျှော်လင့်ရကြောင်းငင်းချမ်းကြီးကော်မရှင်ခေါင်းဆောင်ဦးအောင်စိုးကခုလိုပြောပါတယ
်။အချက်9ချက်ကကျွန်တော်တို့ညှိနှိုင်းခဲ့တာ၅ချက်ရှိပါပြီ။အဲ့မှာလည်းကျွန်တော်တို့ဘောရာကုလမှုအကြီးချက်ရှိပါဘူး။စကလုံးအပြောင်းလဲလေးတွေပဲရှိပါတယ်။အခုနောက်ဆုံးအခုဒီနေ့ညှိနှိုင်းတဲ့ပုံမှာတော့လာမယ့်ကျွန်တော်တို့စက်တမအကြိမ်ကိုတကယ်တရားဝင်တွေ့တဲ့အချိန်ကြာပြီ။အပြေကောင်းထွက်မယ်ဆိုတာကိုကျွန်တော်တို့ဒီနေ့တပေါ်တူဒီချက်ရရှိတဲ့အတွက်ကျွန်တော်တို့ဒါအပြေကောင်းတစ်ခုပါပဲ။ပြီးတော့ကျွန်တော်တို့ကဒီအချက်၈ချက်ရပြီးရင်ကျွန်တော်တို့ကဒီပြည်ခေါင်းဆောင်ပြောသလိုအစီအလံကြောင့်တိုင်ရှိဆက်သွားဖို့အတွက်ကကျွန်တော်တို့ဒီနေ့ဆွေးနွေးမှုတွေရဲ့ရလဒ်ပုံမှာကျွန်တော်တို့အင်မတန်အားရချင်တယ်ပါ။
ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ TBN အနေနဲ့ပွဲလွှဲနေတဲ့စကလုံးအသုံးနှုန်းဝေါ်ဟာရတွေဖြင့်တချို့ကိစ္စတွေညှိနှိုင်းဖို့လိုအပ်နေသေးတယ်လို့ TBN အဖွဲ့ကောင်စီကခူးရဲကပြောပါရယ
်ကျွန်တော်တို့အဓိကလာမယ့်ဆရမကျင်းပြေဆုံးပွဲမှာကျွန်တော်တို့အဓိကထားပြီးဝေါ်ဟာရအရာရောအသုံးနှုန်းပါကျွန်တော်တို့နည်းနည်းလေးကွဲလွဲနေတာတွေရဲ့နောက်ပြီးတော့ကျွန်တော်တို့ပြန်ညှိဖို့လိုအပ်မယ်လို့ကျွန်တော်တို့ယူဆတဲ့အခြေခံနားလည်ထားချက်တွေကိုကျွန်တော်တို့အဓိကဆောင်ပြီးရွှေရွှေဖြစ်ကြတာပေါ့နော်
စကလုံးအသုံးလုံးဆိုရမှာလဲပြည်တော်စုမှာပြတ်ထန်းနေဆိုတဲ့စကလုံးသုံးလုံးမျိုးတာဖြစ်ပြီးကြီးမားတဲ့အဟန့်သားတွေမဟုတ်တဲ့အတွက်အဖြေကောင်းထွက်လာမဲ့သဘောတူညီချက်တွေကိုရရှိပြီးရလဒ်တွေကိုလည်းအားရကျေနပ်တယ်လို့နှစ်ဖက်ကောင်းဆောင်တွေကပြောပါတယ်ညီညွတ်တဲ့တိုင်းနယ်လူမျိုးများဖက်ဒရယ်ကောင်စီ UNSC ကတင်ပြထားတဲ့အချက်၉ချက်ကိုနှစ်ဖက်သဘောတူညီမှုရရှိခဲ့မှာဆိုရင်ဂတိကဝတ်စာချုပ် TOC ကိုချုပ်ဆိုနိုင်ဖို့စီစဉ်မယ်လို့ခူးရယ်ကပြောပါတယ်
အဆိုပြုမှုရှိချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့သဘောတူလက်ခံနိုင်တဲ့အခြေအနေရောက်ပြီဆိုလို့ရှိရင်ကျွန်တော်တို့ကတိကိုပြုတဲ့အနေနဲ့ပေါ့နော် NC မထိုးနိုင်ခင်စကြမှာ Dear Commitment သဘောမျိုး TOC ကိုကျွန်တော်တို့ကလက်မှတ်ရေးထိုးမယ
်မလ3ရက်နေ့က TBN နဲ့ငင်းချမ်းရေးကော်မရှင်တို့ကြားအချက်၉ချက်ကိုမူအဖြစ်သဘောတူထားပေမဲ့အချက်၉ချက်တည်းကနိုင်ငံတကာပါဝင်မှုအခမ်းအနားနဲ့ပတ်သက်ပြီးတမတော်နဲ့ TBN ကြားသဘောထားနိုင်ငယ်ကွာမှုရှိနေသေးတဲ့အတွက်နောင်လာမဲ့ဆက်မချင်းတွေ့ဆုံပွဲမှာနှူးနှစ်ဖက်သဘောတူလက်ခံနိုင်မဲ့နီလန်းကိုသူတို့ကရှာဖို့ဆွေးနွေးသွားမယ်လို့လည်းခူးရယ်ကပြောပါတယ်။အဆိုရငင်းချမ်းရေးကော်မရှင် PC နဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ် TBN ဖွဲ့တို့ဟာလာမဲ့ဇူလိုင်လအတွင်းရန်ကုန်မြို့မှာဆက်မချင်းတရားဝင်ထပ်မံတွေ့ဆုံဆွေးနွေးကြဖို့သဘောတူညီခဲ့ကြပါတယ
်။ဆက်ပြီးတော့မြန်မာနိုင်ငံရဲ့ပထမဆုံးသမ္မတမြောင်ရွှေစော်ဘွားကြီးရဲ့သားယူရိုဘာမယုံညွန့်ကြားရေးမှူးမြမငင်းချင်းရေးဖြစ်စဉ်ကိုကိုညီပန့်ဖို့ပေးနေတဲ့ဥဟန်ညာဝေကိုဇွန်လ9ရက်နေ့ကစပြီးတော့အစိုးရကနေပြည်ဝင်ခွင့်ဗီဇာကိုပိတ်လိုက်ပါတယ်။ဒီကြောင့်ကိုသိရအောင်ဥဟန်ညာဝေရဲ့လှုပ်ဖို့ကင်ဖက်ဖြစ်တဲ့ပြည်တော်စု Institute Director ဥခွန်ဆိုင်ကိုနမ်ဟုံကနေတွေ့ဆုံမင်းမြန်ရမှာအခုလို့စပြောပါတယ်
။သူက April လကလေးကနေပြီးတော့မှပြည်ဝင်ခွင့်တောင်းခဲ့တယ်အရင်တော့ဆိုလို့ရှိရင်တနည်းတစ်ချိန်တနည်းချိန်တောင်းတာဘာမှမခက်ဘူးတစ်ပတ်လောက်အတွင်းမှာသူရတယ်ပေါ့တို့တော့လေဒီတစ်ခေါက်ကျတော့တလလောက်ညီပါရစ်ဖြစ်ပြီးမှလည်းမရဘူးတော့
ဟုတ်ကဲ့ဥဟန်ရောင်ဝေကိုပြည်ဝင်ခွင့်ဗီဇာမပေးရင်မြန်မာငင်းချိုင်းဖြစ်စင်မှာဘယ်လိုထိခိုက်နိုင်မလဲရှင
့်ဒီလိုမျိုးငင်းချိုင်းကိစ္စမှာပါဝင်ခွင့်မပြုတော့ဘူးနော်ဒီတော့မှဝင်ခွင့်မပေးတော့ဘူးဆိုရင်ဆိုလို့ရှိရင်ကိုနိုင်ငံတော်အတိုင်းအမြံခါလုတ်ဆောင်နေတဲ့နိုင်ငံငင်းချမ်းရေးဖြစ်စဉ်အတွက်ဆိုလို့ရှိရင်ပို့ပြီးတော့မှသူကအခက်ခဲဖြစ်သွားနိုင်တယ်လို့ကျွန်တော်ထင်ပါတယ်
။ဥဟန်ရောင်ဝေကငင်းချမ်းဖြစ်စဉ်မှာပါရီကူညီပေးနေပါတယ်ရှင
့်။ဥဟန်ရောင်ဝေက2017ခရီးကနေပြီးတော့မှဒီ2016ခုနှစ်အထိနော်ငင်းချမ်းရေးဖြစ်စဉ်မှာအစိုးရဘက်ကရောနဗရမဒီလက်နက်ကင်တော်လာရင်အင်အားစုဘက်ကပေါ့သူကဆွန်းဆွန်းတမအားကျုံးမှတက်ကူညီခဲ့တယ
်မြမငင်းချမ်းရေးဖြစ်စဉ်နှောင့်နှေးသွားအောင်ဦးဟန်ရောင်ဝေကလက်နက်ကင်တော်လာရင်အင်အားစုတွေကိုစီးအောင်နေတယ်လို့အစိုးရဘက်ကတင်မာရထားပုံပေါ်နေတဲ့အတွက်မိတို့ပင်ဆိုစီလူတွေ့ခေါ်ယူဆွေးနွေးတင့်တယ်လို့ဦးခွန်ဆိုင်ကသုံးသပ်ပါတယ်မြန်မာနိုင်ငံအတွင်းမှာငင်းချမ်းရေးလှုပ်ဆောင်ခွင့်မရပေမဲ့လည်းငင်းချမ်းရေးလုပ်ငန်းစဉ်တွေကိုပြည်ပကနေဆက်လက်လှုပ်ဆောင်သွားမယ်လို့လည်းဦးဟန်ရောင်ဝေကပြောကြားကြောင်းပါရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်ကချင်ပြည်နယ်တကြောပြန်စစ်ပွဲဖြစ်ပွားတဲ့6နှစ်ပြည့်လူထုစုတောင်းပွဲအစီအစဉ်ဥဆောင်သူ3ဦးကိုအစိုးရကနေငွေတန်းချမှတ်ခဲ့ပါတယ်ရန်ကုန်မြို့မှာကျင်းပမဲ့ပင်စမအကြိမ်မြောက်လူအခွင့်ရေးနဲ့လူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်မှာချင်းမတန်ရုပ်တန်ဇာတ်လမ်းတစ်ခုပါဝင်ပြသသွားမှာဖြစ်ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တရင်သတင်းလွှာအစီအစဉ်ပါရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကိုရေဒီယိုကနေအပြင်အင်တာနက်ဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်နားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
ဇွန်လဟာမာရှယ်ပလန်လို့ခေါ်တဲ့ဥရောပတိုက်ပြန်လည်ထူထောင်ရေးအစီအစဉ်စတင်ခဲ့တဲ့2020ပြည့်နှစ်ပတ်လည်ဖြစ်ပါတယ်။ဒီစီမံကိန်းဟာ20ရာစုနှစ်အတွင်းအမေရိကန်ပြည်ထောင်စုရဲ့အအောင်မြင်ဆုံးနိုင်ငံခြားရေးပေါ်လစီတစ်ခုဖြစ်ပြီးဒါဟာတမိုင်းတလျှောက်အင်အားကြီးနိုင်ငံတစ်ခုကကိုကြိုးမဖက်ဖဲပြုလုပ်တဲ့လှုပ်ဆောင်မှုဖြစ်တယ်လို့ဗြိတိသျှဝန်ကြီးချုပ်ဟောင်းဝင်းစတန်ချာချီလ်ကလည်းချီးမွမ်းပြောဆိုခဲ့ပါတယ်။1940ခုနှစ်တည်းအတွင်းဒုတိယကမ္ဘာစစ်တန်းကိုအလူးလဲခံလိုက်ရတဲ့ဥရောပတိုက်အတွင်းကနိုင်ငံတွေအတွက်စီးပွားရေးပြန်လည်နလန်ထူလာရေးလှုပ်ဆောင်မှုတွေဟာအင်မတန်ခက်ခဲတဲ့ကိစ္စအရဖြစ်ခဲ့ပါတယ်။စစ်ကြီးပြီးသွားပြီးနှစ်နှစ်ကြာတဲ့အချိန်ဥရောပတိုက်ဟာစစ်မဖြစ်ခင်ကစိုက်ပျိုးရေးနဲ့စစ်မှုလုပ်ငန်းတွေအဆင့်ကိုပြန်ရောက်နိုင်ရေးအတော်အလံဝင်နေစေဖြစ်ပါတယ်။အလုပ်လက်မဲ့များပြားပြီးစားနပ်ရိက္ခာရှားပါမှုကလည်းပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုနှောင့်နှေးကြံ့ကြစေပါတယ်။ ဥရောပတိုက်ရဲ့ဆက်မှုနဲ့စိုက်ပျိုးကုန်ထုတ်လုပ်မှုတွေပြန်လည်နလန်ထူလာရေးအတွက်ရည်ရွယ်ပြီးအမေရိကန်ပြည်ထောင်စုကမာရှယ်ပလန်ကိုစတင်အကောင့်ထည့်ဖော်ခဲ့ပါတယ်။မာရှယ်ပလန်ဆိုတဲ့အမည်ကတော့အဲ့ဒီအချိန်ကအမေရိကန်နိုင်ငံသားကြီးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေတဲ့ George Marshall ကိုအစွဲပြုပြီးအမည်ပေးခဲ့တာဖြစ်ပါတယ်။1948ခုနှစ်ဧပြီလနဲ့1952ခုနှစ်ဒီဇင်ဘာလတွေအတွင်းဂျာမနီနဲ့အီတလီအပါအဝင်အနောက်ဥရောပတိုက်အတွင်းကနိုင်ငံပေါင်း18နိုင်ငံမှာဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုအဖြစ်အမေရိကန်ပြည်ထောင်စုကဒေါ်လာ73ဘီလီယံထည့်ဝင်သုံးစွဲခဲ့ပါတယ်။အဲ့ဒီငွေပပာနာကိုခနစ်ငွေတန်ဖိုးနဲ့တွက်ကြည့်မယ်ဆိုရင်ဒေါ်လာ130ဘီလီယံနဲ့ညီမျှပါတယ်။အရှေ့ဥရောပနိုင်ငံတွေကိုလည်းအမေရိကန်ကအလားတူအဆိုပြုခဲ့ပေမဲ့ဆိုဗီယက်ပြည်ထောင်စုရဲ့အမိန့်ကြောင့်အဲ့ဒီအဆိုပြုချက်ကိုသူတို့ဘက်ကညှင်းပယ်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့ရင်းနှီးမြှုပ်နှံမှုတွေကြောင့်ဥရောပတိုက်ရဲ့အကြီးစားဆက်မှုလုပ်ငန်းတွေပြန်အားကောင်းလာပြီးတန်းနဲ့ချီတဲ့အလုပ်ကိုင်သစ်တွေဖန်တီးပေးနိုင်ခဲ့တာကြောင့်စီးပွားရေးနဲ့နိုင်ငံရေးစနစ်တွေပြန်လည်တည်ငြိမ်လာသလိုမာရှယ်ပလန်ကြောင့်အမျိုးသားကုန်ထုတ်လုပ်မှုပမာဏဟာလည်း15ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိထိုးတက်လာခဲ့ပါတယ်။1950ခုနှစ်မှာတော့စီမံကိန်းရဲ့အဓိကရည်မှန်းချက်ဖြစ်တဲ့ဥရောပတိုက်သားတွေကသူတို့တိုင်းပြည်အသီးသီးရဲ့စီးပွားရေးနဲ့အနာဂတ်အစီအစဉ်တွေပေါ်ယုံကြည်မှုရှိလာရုံနဲ့မကဘဲဥရောပတိုက်ကြီးတစ်ခုလုံးအတွက်ပါအဲ့ဒီလိုယုံကြည်မှုအပြည့်အဝရှိလာခဲ့ကြပြီဖြစ်ပါတယ်။ဒီစီမံကိန်းကြောင့်အနောက်ဥရောပတိုက်ဟာထွန်းတောက်တဲ့အနာဂတ်စီကိုဥတီနေပြီဆိုတာအဲ့ဒီအချိန်မှာသိသာထင်ရှားလာခဲ့ပါတယ်။ဥရောပတိုက်အတွင်းစီးပွားရေးအလင်းအမြန်ဖွံ့ဖြိုးတိုးတက်အောင်မာရှယ်ပလန်ကအစပြုပေးလိုက်တာဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုနဲ့ဥရောပတိုက်အကြားနှစ်ပေါင်း85နှစ်လောက်ရေးရှိတည်တဲ့ငင်းညာရေးနဲ့ချမ်းသာကြွားမှုတွေကိုခံစားခဲ့ကြရတယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောပါတယ်။ဒီမာရှယ်ပလန်ကအတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်စီမှာရှိကြတဲ့အတိုင်းပြည်တွေအကြားရင်းနှီးမှုကိုတည်ဆောက်ပေးလာရုံနဲ့မကဘဲဥရောပတိုက်ကြီးတစ်ခုလုံးလွတ်လပ်ငြိမ်းချမ်းပြီးချမ်းသာကြွားလာအောင်လှုံ့ဆော်ပေးလိုက်တဲ့အရေးပါတဲ့စီမံကိန်းဖြစ်ကြောင်းလုံခြုံရေးညီညွတ်မှုနဲ့ချမ်းသာကြွားမှုတွေနဲ့ဆိုင်တဲ့စင်ခုံမှုအစ်စ်တွေကိုရင်ဆိုင်နေရတဲ့ခနစ်လိုအချင်းကာလာမျိုးမှာအမေရိကန်ပြည်ထောင်စုနဲ့ဥရောပတိုက်တို့ပူးပေါင်းလှုပ်ဆောင်ရင်းအောင်မြင်မှုတွေရနိုင်တယ်ဆိုတာကိုမာရှယ်ပလန်ကနေသတိပေးနေကြောင်းလဲဝန်ကြီးတီလာဆင်ကပြောကြားခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ပြဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
သမ္မတဒေါနယ်ထရမ့်အနေနဲ့တရားရေးဘိုင်းကိုဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာကိုအထူးစုံစမ်းစစ်ဆေးမှုကစုံစမ်းနေတာနဲ့ပတ်သက်ပြီးသမ္မတကသူ့လုပ်နေကြအတိုင်းသူ့ရဲ့ Twitter စာမျက်နှာကနေဝေဖန်တိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ရုရှားတွေနဲ့ပူးပေါင်းကြံစီရဲဆိုတဲ့လှုပ်ကြံဇလန်းတွေကိုဖန်တီးပြီးတက်တယ်လဲမတွေ့ရောအခုတော့တရားရေးဘိုင်းကိုဝင်ရောက်နှောက်ယှက်ခဲ့သလားဆိုပြီးကြံပန်းလှုပ်ကြံကြပြန်တယ်လို့သမ္မတထရမ့်ကသူ့ Twitter မှာချက်သပရင်းနဲ့မနက်ပိုင်းကခက်လောင်လောင်ရေးသားခဲ့တာဖြစ်ပါတယ်။အခုလိုသမ္မတရဲ့ Twitter ကနေရေးသားချက်တွေဟာသမ္မတကိုတရားရေးဆိုင်ရာအန်ကျေရှိစေနိုင်တယ်လို့သမ္မတရဲ့အထူးရှိနေစီသမ္မတ Twitter ကနေနောက်ဆုံးရေးသားချက်တွေနဲ့ပတ်သက်ပြီးမေးမြန်းရမှာအင်ဗျူပြောခွင့်ရကပြောခဲ့ပါတယ်။ပြီးခဲ့တဲ့လ Washington DC ကဆန္ဒပြပွဲမှာဆန္ဒပြသူတွေကို6ရက်လောက်စော်ကားမှုနဲ့တူရကီသမ္မတရဲ့ကိုရန်တော်ရီအပါအဝင်လူပေါင်း18ရက်ကိုတရားဆွဲဆိုလိုက်တယ်လို့ DC မြို့တော်အရာရှိတွေကကြေတပ်ရင်းနေမှာပြောကြားလိုက်ပါတယ်။ဖမ်းဆီးထားသူကအခု4ဦးရှိပြီဖြစ်ပြီးကြံသူတွေကတော့အခုထိဖမ်းမမိသေးပါဘူး။ပါကစ္စတန်နိုင်ငံမှာတရုတ်စုံတွဲတတွဲပြန်ပြီးအစွဲခံခဲ့ရပြီး IS စစ်သွေးကြော်တွေကနောက်ပိုင်းမှာတပ်ဖြတ်ပစ်လိုက်တယ်ဆိုတဲ့သတင်းတွေကြောင့်နိုင်ငံတွင်းမှာအလုပ်လုပ်နေကြတဲ့တရုတ်ထောင်နဲ့ချီတဲ့တရုတ်လူမျိုးတွေရဲ့လုံခြုံရေးကိုတင်းကျပ်ဖို့အတွက်ပါကစ္စတန်အစိုးရကဆောင်ရွက်နေပါတယ်ပြန်ပြီးအစွဲခံခဲ့ရတဲ့တရုတ်စုံတွဲကိုနိုင်ငံရဲ့အနောက်တောင်ပိုင်းဘလူးချစ်စတန်နယ်ထဲမှာ IS ကိုတစ်ဆာခံတယ်လို့မသင်္ကာသူတွေကတတ်လိုက်တယ်ဆိုပြီးပြောခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းလုပ်ငန်းစဉ်တွေပေါ်ဆောင်နေပေမဲ့တိုင်းဒေသတချို့မှာတိုက်ပွဲတွေအချိန်မြင့်လာနေတာနဲ့ပတ်သက်ပြီးဒေသတွေမှာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်အကူအညီတွေပိတ်ပင်ခံနေရတုံးပဲလို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးဖြစ်တဲ့ Human Rights Watch အဖွဲ့ကပြောကြားလိုက်ပါတယ်
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညာဝေးအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Kelvin Fowler ပါရှင်။တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောဒရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရွှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.